Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော့ရှင်များရှင် VOA American တန်ကနေ2024ခုနှစ် January 18ရက်ဗုဒ္ဓဘူးညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 ထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အသံလွှင့်ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညပိုင်းစီစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 1953.3 လိုင်းဒိုမီတာ25 kHz 11803.3လိုင်းဒိုမီတာ32 kHz 9335တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဗုဒ္ဓဘူးညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါ။ဒီညတော့ထိတ်တန့်ရောက်သတင်းတွေကိုမက်စုမွန်နဲ့တူတင်ဆက်ပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာကတစားကန်တွေအတွက်စေဝါတွေဒီကနေ့ပို့ပေးပါမယ်။ဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံသားရေးဝန်ကြီးတွေယူကန်နာမှာတွေ့ဆုံမှုရှိနေပါတယ်။တရုတ်လူဦးရေတိုးပွားမှုနှုန်းစံချိန်တင်ကျဆင်းနေပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကရင်မျိုးသားလူမျိုးရေးတက်မတော် KNLA PDF ဖူးပေါင်းတက်တွေတိမ့်ပိုက်ထားတဲ့ကရင်ပြည်နယ်မြောက်ဦးရီမြို့အနီးကလက်ခတ်တောင်ကုန်းစခန်းကိုလေးကျောင်းကနေစစ်ကောင်စီကဘုံကျဲတိုက်ခိုက်နေပါတယ်။
ပေါင်း900အားရှိတဲ့ဘုံလုံးချတဲ့ဘလုံးကတော့ဆန်းစစ်ဖူးဆောင်နဲ့စွန်းစားဆောင်ပေါ့နော်။အဲစွန်းစားဆောင်မှာကြာရအပေါက်ပဲ။
KNLA PDF ပူပေါင်းတက်ကောင်းဆောင် VOA မြန်မာပိုင်းကိုပြောပြပေးခဲ့တာပါရှင်ဒီသတင်းအပြည့်အစုံနဲ့အတူချင်းကာကွယ်ရေးတပ်ဖွဲ့တွေတိမ့်ပိုက်ထားတဲ့တိတိမ်မြို့နယ်တွေကတိုင်းငင်းစခန်းကိုစစ်တပ်ဘက်ကပြန်ပြီးတော့တိမ့်ဖို့ကြိုးစားနေပါတယ် RS Oba မြပြည်တော်စု UAE ကပါအလုံးလုံးဖို့သွားနေတဲ့မြန်မာအမျိုးသမီး6ယောက်လူကုန်ကူးခံရပြီးတော့အခုခါမှာတော့အီရန်နယ်ဇက်အနီးအီရတ်နိုင်ငံဆူလီမာနီယာမြို့မှာအလုံးအတင်းအဓမ္မစေခိုင်းခံနေရပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအခုချိန်ဆုံးကတော့ထိတ်တရောက်တဲ့ရင်တွေကိုမခင်လေးနဲ့အတူပြပြပေးပါမယ်ရှင
်။ဂါဇာမှာရှိနေတဲ့ဟာမတ်စ်သွေးကြွတွေဖမ်းဆီးထားတဲ့တရားခံတွေအတွက်စေဝါတွေကိုပြင်သစ်တဲ့ကာတာရဲ့ဂျာဝင်ဆစ်ဆက်ပေးမှုနဲ့ဒီကနေ့မှာလွှဲပြောင်းပေးဖို့ရှိနေပါတယ်။အပြင်ထံဖြာနာနေတဲ့တရားခံ45ဦးအတွက်စေဝါတွေကိုအပြည့်ပြည့်ဆိုင်ရာကြက်ချီနေအကူအညီနဲ့ပေးပို့သွားမယ်လို့ပြင်သစ်ဘက်ကပြောပါတယ်။ဒီလွှဲပြောင်းရေးသဘောတူညီချက်မှာဂါဇာကမ်းမြောင်မှာရှိတဲ့ပါလက်စတိုင်းအရက်သားတွေအတွက်စေဝါနဲ့အခြားလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေလည်းပါဝင်တယ်လို့ခါထားဘက်ကပြောပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကလုပ်ခဲ့တဲ့ယာယီအပြစ်ခတ်ရက်စိအတွင်းမှာတရားခံ100ကျော်ကိုလွှတ်ပေးခဲ့ပြီးမြဲဂါဇာမှာရှိတဲ့ဟာမတ်စ်တွေလက်ထဲမှာတရားခံ130လောက်ကျန်နေသေးတာပါ။အမေရိကန်ဘက်ကလည်းတရားခံလွှတ်ပေးရေးကာတာမှတဆင့်ဂျာဝင်ဆွေးနွေးမှုတွေကတဆင့်သဘောတူညီချက်တစုံတရာရလာဖို့ကိုမျှော်လင့်နေပါတယ်။ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့အသေးစိတ်မပြောချင်ပေမဲ့မကြခင်မှာဆွေးနွေးပွဲရဲ့အကျိုးရလဒ်တွေကိုခန်းစားရတော့မှာပါလို့အမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ခါဘီကအင်ပီရောသတင်းစာရှင်းလင်းပွဲအတွင်းမှာသတင်းတောက်တွေကိုပြောပါရယ်ဂါဇာကမ်းမြောင်ဒေသကျမ်းမာရေးအာဏာပိုင်တွေရဲ့ပြောကြားချက်တွေအရအစ္စရေးတပ်ဖွဲ့တွေရဲ့နောက်ဆုံးတိုက်ခိုက်မှုမှာလူပေါင်း163ဦးသေဆုံးခဲ့ပြီးလက်ရှိမှာဆိုလို့ရှိရင်ပါလက်စတိုင်းနယ်မြေအတွင်းဟာမတ်စ်တိုက်ခိုက်သမားတွေနဲ့အရက်သားစုစုပေါင်း 24,448 ဦးထိသေဆုံးခဲ့တယ်လို့ပြောပါရယ်
ရုရှားရဲ့ညာဘက်တိုက်ခိုက်မှုအတွင်းမှာ drone 20စင်းအနက်ကနေ19စင်းကိုကြားဖြတ်ပစ်ခတ်နိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ drone ယာဉ်အပြည့်အစုံအပိုင်းစာတွေထိမှန်ရမှာတော့တောင်ပိုင်းစိတ်ကမ်းမြို့ဖြစ်တဲ့အိုဒါဆာမှာလူ3ဦးဒဏ်ရာရခဲ့တယ်လို့တာဝန်ရှိတဲ့သူတွေကပြောပါတယ်။ drone အများစုကတော့အိုဒါဆာကိုပစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။ drone အပြည့်အစုံအပိုင်းစာတွေထိမှန်ရကနေလူနေအိမ်အဆောက်အဦတွေနဲ့ဓာတ်ငွေပိုင်လိုင်းတစ်ခုပျက်စီးခဲ့တယ်လို့ယူကရိန်းပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။ယူကရိန်းနိုင်ငံရဲ့ခါကီဖ်မြို့မှာတော့လူ18ယောက်ထက်မနည်းဒဏ်ရာရခဲ့တဲ့မစ်ဆိုင်းတုံးနဲ့တိုက်ခိုက်ခံရပြီးတော့အခုနောက်ထပ် drone တွေနဲ့တိုက်ခိုက်ခံရတာဖြစ်ပါတယ်။ရုရှားရဲ့ S-300 အမျိုးအစားမစ်ဆိုင်းတုံးနှစ်စင်းနဲ့တိုက်ခိုက်တာကြောင့်လူနေအိမ်တွေအပါအဝင်မြို့ရဲ့အချက်အချာနေရာတွေကိုထိမှန်ခဲ့ကြောင်းဒေသန္တရအုပ်ချုပ်ရေးမှူး Olesine Hobot က Telegram လူမှုကွန်ရက်မှာပြောဆိုခဲ့ပါတယ်။စစ်ဘက်ဆိုင်ရာအဆောက်အဦတွေလုံးဝမရှိဘဲနဲ့လူနေအိမ်တွေပဲရှိနေတဲ့နေရာကိုအတိအကျထိမှန်ခဲ့တာလို့မြို့တော်ဝန် Ehop Terikov က Telegram မှာပြောခဲ့တာပါ။ယူကရိန်းနိုင်ငံမှာရုရှားတို့ရဲ့တိုက်ခိုက်မှုကြောင့်ပြီးခဲ့တဲ့ဒီဇင်ဘာလထဲမှာပဲအရက်သားထိခိုက်သေးခြင်းမှုတွေပိုးပြီးတော့တိုးလာနေတယ်လို့မနေ့ကထုတ်ပြန်တဲ့ကုလသမဂ္ဂရဲ့အစီရင်ခံစာမှာဖော်ပြပါရှိပါတယ်ရှင်
။ရုရှားပိုင်းဘက်ရှ်ကော့စတိုစတန်ဒီတာမှာထင်ရှားတက်ကြွလှုပ်ရှားသူတယောက်ကိုထောင်ဒဏ်၄နှစ်ဆင်ကျက်ချလိုက်တာကိုဒီကနေ့ကန့်ကွက်ဆန္ဒပြရာကနေအထီးကရုံးဖြစ်ပွားခဲ့တဲ့အတွက်ရဲတပ်ဖွဲ့တွေကဆန္ဒပြသူတွေကိုနံပါတ်တုပ်တွေနဲ့ရိုက်မျက်ရည်ရိုးဘုံးတွေတိမ့်ပြီးတော့နှိမ်နှင်းခဲ့ပါတယ်။ ဒေသခံတက်ကြွလှုပ်ရှားသူဖေးအာဆွန်နော့ကိုထောက်ခံသူလူအုပ်ကြီးနဲ့ရဲတပ်ဖွဲ့အကြမ်းမှာပြစ်ပခါတွေဖြစ်ခဲ့ကြတာပါလူမျိုးရေးမုံတိမှုဖြစ်အောင်လှုံ့ဆော်မှုအတွက်အပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်စီရင်ချက်ချခဲ့ပေမဲ့တက်ကြွလှုပ်ရှားသူအာဆွန်နော့ကတော့အပြစ်မရှိကြောင်းညင်းဆိုထားပါတယ်အဒီကယုံဖြစ်တာကိုရိုက်ရိုက်ထားတဲ့လူမှုကွန်ရက်ကဗီဒီယိုတွေမှာတော့မျက်ရည်ရိုဘုံတွေတုံးနေပြီဆိုတာကိုလူတွေကသတိပေးနေတာတွေ့ရတယ်လို့ရဲတွေကဆန္ဒပြသူတွေကိုနံပါတ်တုပ်တွေနဲ့ရိုက်နှက်နေတာတွေကိုလည်းတွေ့ရပါတယ်ဗီဒီယိုတစ်ခုမှာဆိုရင်လဲကျနေသူတယောက်ကိုရဲကရိုက်နှက်နေတာရက်ပါတော့ဆိုပြီးတော့အမျိုးသမီးတယောက်ကတားနေတာကိုလည်းတွေ့ရပါတယ်အာနာပိုင်တွေခွင့်ပြုချက်မရဘဲဆန္ဒပြစုဝေးတဲ့အခါဖမ်းဆီးခံရလေရှိတာကြောင့်ရုရှားမှာဆန္ဒပြပွဲတွေကိုတိတ်ပြီးတော့တွေ့ရလိမ့်မရှိပါဘူးယူကရိန်းမှာရုရှားကတိုက်နေတဲ့စစ်ပွဲကိုစန့်ကျင်ဆန္ဒပြသူတွေဖန်စီခံရတာဟာနှစ်နှစ်အတွင်းမှာပဲထောင်နဲ့ချီပြီးတော့ရှိနေပါတယ်ရှင
်။ဆိုနီခွဲထွက်ရေးစစ်သေးကြတဲ့အခြေစိုက်တဲ့နေရာလို့ယူဆထားတဲ့နေရာတွေကိုလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တဲ့အတွက်ပါကစ္စတန်ကအီရန်ကိုဒီကနေ့ပဲရှုံချကြောင်းပြောလိုက်ပါတယ်။အသက်17လသားနဲ့6နှစ်အရွယ်ကလေးငယ်နှစ်ဦးသေဆုံးခဲ့ရပြီးတော့အမျိုးသမီး3ဦးဒဏ်ရာရခဲ့ရတဲ့ဒီတိုက်ခိုက်မှုဟာလေပိုင်နက်ကိုပျောင်ပျောင်တင်းတင်းချိုးပေါက်မှုဖြစ်တဲ့အတွက်ပါကစ္စတန်ဘက်ကအကြီးအကျယ်ဒေါသထွက်နေကြတာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းဘလူချီစတန်ပြည်နယ်မှာတော့အင်္ဂါနေ့တုန်းကဖြစ်ပွားခဲ့တဲ့လေကြောင်းတိုက်ခိုက်မှုမှာအီရန်နဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အိန္ဒိယပါကစ္စတန်နိုင်ငံကြားမှာရှိတဲ့တန်တမန်ဆက်ဆံရေးကိုယိုယွင်းစေခဲ့တယ်လို့နှစ်နိုင်ငံကြားမှာလည်းသတိထားဆက်ဆံမှုတွေရှိနေပါတယ်။အစ္စရေးကဟာမတ်စ်တို့ကိုလက်တုံပြန်တိုက်ခိုက်မှုအပြင်အခုဖြစ်ပေါ်လာတဲ့လေကြောင်းတိုက်ခိုက်မှုကအရှေ့လယ်ပိုင်းဒေသမှာမတည်ငြိမ်မှုတွေထပ်ပြီးတော့ဖြစ်ပွားလာနိုင်ဖို့ချင်းချောင်းနေတဲ့လက္ခဏာဖြစ်လဲရှုမြင်နေကြပါတယ်။အခုလအစောပိုင်းတုန်းကလူပေါင်း90ကျော်တေဆုံးခဲ့ရတဲ့ ISIS အဖွဲ့ရဲ့အသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်အီရန်ဟာအီရတ်နဲ့ဆီးရီးယားတို့ကိုတနင်္လာနေ့တုန်းကလည်းလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။အီရန်တော်လှန်ရေးအဆောင်တပ်ဖွဲ့အနေနဲ့စစ်သွေးကြောအုပ်စုတွေရဲ့အခြေစိုက်စခန်းတွေကိုပိတ်မတ်ထားနေတယ်လို့အီရန်နိုင်ငံပိုင်မီဒီယာမှာဖော်ပြထားပေမဲ့နောက်ပိုင်းမှာတော့ရှင်းလင်းချက်တစုံတရာမရှိဘဲနဲ့သတင်းတွေကိုပယ်ဖျက်ခဲ့ပါတယ်ရှင်။
VOA America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗုဒ္ဓဦးည VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့ပြပြပေးနေပါတယ်ရှင်ယူကနာနိုင်ငံမှာကျင်းပမဲ့ဗမ်မလိုက်လှုပ်ရှားမှုအဖွဲ့ NAM အစည်းအဝေးမှာဘင်္ဂလားဒေ့ရှ်နိုင်ငံသား၏ဝန်ကြီးဟာဆန်မာမော့ကမြန်မာနိုင်ငံသား၏ဝန်ကြီးနဲ့တွေ့ဆုံသွားဖို့ရှိတယ်လို့ပြောပါတယ်။ကျွန်တော် NAM အစည်းအဝေးတက်ပါမယ်။အဲ့ဒီမှာမြန်မာနိုင်ငံသား၏ဝန်ကြီးနဲ့တွေ့ဆုံမှုရှိပါတယ်လို့ရှက်တကောင်းမြို့မှာရှိတဲ့လေစိတ်မှာသတင်းတောက်တွေနဲ့တွေ့ဆုံစင်မှာပြောသွားတာပါ။ဗမ်မလိုက်လှုပ်ရှားမှုအဖွဲ့ NAM အစည်းအဝေးကိုဒီလ15ရက်နေ့ကနေ20ရက်နေ့အထိယူကနာနိုင်ငံမှာကျင်းပနေတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာ1.4သန်းကိုနေရက်ပြန်ပို့ရေးအစီအစဉ်အတွက်သတင်းတောက်တွေကမေးမြန်းရမှာလဲမြန်မာနိုင်ငံနဲ့တန်တမန်ဆက်ဆံရေးပိုတိုးတက်လာတဲ့အတွက်ကြောင့်မို့လို့တန်ကင်းတမန်ကင်းရဖြစ်ရှင်းနိုင်မှုယုံကြည်ကြောင်းကိုလည်းပြောသွားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာရိုဟင်ဂျာတွေကိုမြန်မာနိုင်ငံပြန်လည်ပို့ဆောင်ရေးအတွက်မိနစ်ထဲကကြိုးပမ်းနေတာပါ။ကနအူးအနေနဲ့ရိုဟင်ဂျာပေါင်း1000ကျော်ကိုပြန်လည်လက်ခံဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလိုလားနေတာပါ။လက်ရှိမှာလည်းရိုဟင်ဂျာအများအပြားဟာဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာအချိန်ကာလကြာမြင့်စွာခိုလုံနေတဲ့အတွက်တိုးပွားလာတဲ့လူဦးရေလူမှုစီးပွားတဘာဝပတ်ဝန်းကျင်ထိန်းသိမ်းစတဲ့ကုန်ကျစရိတ်တွေဟာဒီဒုက္ခသည်တွေကိုဆက်ပြီးလက်ခံထားနိုင်ဖို့အတွက်ကန့်သက်ချက်တစ်ခုဖြစ်လာတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်။ရိုဟင်ဂျာတွေကိုနေရက်ပြန်ပို့ရေးအတွက်နှစ်ကြိမ်တိုင်ကြိုးစားခဲ့ပြီးမယ်လဲရိုဟင်ဂျာတွေကြားထဲမှာသူတို့ရဲ့ဘေးကင်းမှုနဲ့လုံခြုံရေးကိုစိုးရိမ်မကင်းဖြစ်နေကြတဲ့အတွက်အခုအချိန်ထိနေရက်ပြန်ပို့ရေးအစီအစဉ်ဟာအောင်မြင်မှုမရသေးပါဘူးရှင်။
နိုင်ငံကအကြက်တဲတွေအိမ်ချမ်းမြေလုပ်ငန်းကပြဿနာတွေနဲ့ဝယ်ယူစားသုံးမှုကျဆင်းမှုတွေနဲ့ကြုံခဲ့ရတဲ့တရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းဟာပြီးခဲ့တဲ့နှစ်မှာနှစ်ပေါင်း30ကျော်အတွင်းအနည်းဆုံးစည်းရင်းဝင်ခဲ့တယ်လို့ဒီကနေ့တရားဝင်ထုတ်ပြန်လိုက်တဲ့ကိန်းဂဏန်းတွေမှာဖော်ပြပါရတယ်။ပြီးခဲ့တဲ့နှစ်တုန်းကဒေါ်လာ 19.6 ထရီလီယံတန်ဖိုးရှိတဲ့စီးပွားရေးတိုးတက်မှုနှုန်းက 5.2 ရာခိုင်နှုန်းရှိခဲ့တယ်လို့တရုတ်အစိုးရစည်းရင်းအင်ဘျူရိုကထုတ်ပြန်ခဲ့ပါရတယ်။ဖွံ့ဖြိုးမှုပမာဏဟာခန့်မှန်းခြေနဲ့ကိုက်ညီပေမဲ့စီးပွားရေးကိုနှိုးထစေမဲ့အစီအစဉ်တစ်တွေချမှတ်ဖို့ဝယ်ယူစားသုံးမှုတွေတိုးမြှင့်မှုတာဝန်ရှိရသူတွေကိုဖိအားပေးလိုက်လိမ့်မယ်လို့လည်းခန့်မှန်းနေကြပါဗျ။ပြီးခဲ့တဲ့နှစ်ထဲစီးပွားရေးဖွံ့ဖြိုးမှုနှုန်းဟာကိုဗစ်ကာယောဂါထိန်းချုပ်ရေးကန့်သတ်ချက်တွေတင်းတင်းကြပ်ကြပ်ချမှတ်ခဲ့တဲ့2022ခုနှစ်ထက်300ကိုင်းတို့တိုးလာခဲ့တာပါ။ဒါပေမဲ့လည်းကာယောဂါကာလကနေလွဲလို့1990ပြည့်လွန်နှစ်တည်းရဲ့နောက်ပိုင်းမှာစီးပွားရေးတိုးတက်မှုကအနှိမ်ဆုံးဖြစ်ခဲ့ပါဗျ။2022ခုနှစ်မှာစီးပွားရေးဖွံ့ဖြိုးမှုနှုန်း200ကိုင်းလောက်တဝိုက်မှာပဲရှိခဲ့တဲ့အမေရိကန်နဲ့အနောက်ဥရောပနိုင်ငံ င်ငံတွေထက်တရုတ်နိုင်ငံရဲ့တိုးတက်မှုနှုန်းကသာလွန်နေပေမဲ့2020ပြည့်လွန်ကာလတွေမှာတော့600,000 900,000လောက်အဆင့်ကိုတော့ပြန်မရောက်သေးပါဘူးတရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာအစဉ်အလာအဖြစ်အဓိကနေရာယူထားတဲ့ပြပကုန်တင်ပို့မှုဟာလည်း2016ခုနှစ်ကနေစပြီးပထမဦးဆုံးအကြိမ်ဖြစ်နေပြီးခဲ့တဲ့နှစ်မှာကျဆင်းခဲ့တယ်လို့အကောက်ခွန်ဌာနရဲ့တောက်ကြာနေကထုတ်ပြန်တဲ့ကိန်းဂဏန်းတွေမှာဖော်ပြထားပါတယ်ရှင်
စံချိန်တင်မွေးဖွားနှုတ်ကျဆင်းတာနဲ့ COVID-19 သေဆုံးမှုလှိုင်းတွေမြင့်တက်လာတဲ့အတွက်တရုတ်နိုင်ငံလူဦးရေဟာ2023ခုနှစ်မှာပါနှစ်နှစ်ဆက်တိုက်ကျဆင်းနေပါတယ်အမျိုးသားစည်ရင်းအင်ဘျူရိုရဲ့ထုတ်ပြန်ချက်အရတရုတ်နိုင်ငံရဲ့စုစုပေါင်းလူဦးရေဟာ2023ခုနှစ်မှာ 3.25 ရာခိုင်နှုန်းနဲ့ညီမျှတဲ့ 1.38 တန်းရော့ကျပြီးတော့လူဦးရေ 1.49 ဘီလီယံအထိကျဆင်းသွားတယ်လို့ပြောပါတယ်ဒါဟာမော်စီတုံးခေတ် 1962 ခုနှစ်နောက်ပိုင်းပထမဆုံးဖြစ်ခဲ့တဲ့2022ခုနှစ်ကလူဦးရေထက်ကျဆင်းမှုတာလွန်နေတာပါမနှစ်ကလူစုစုပေါင်းသေဆုံးမှုဟာ 6.6 ရာခိုင်နှုန်းထိတိုးလာခဲ့ပြီးတော့ဒါဟာ1984ယဉ်ကျေးမှုတော်လှန်ရေးကာလအတွင်းသေဆုံးမှုနောက်ပိုင်းမှာအများဆုံးဖြစ်ပါတယ်မွေးဖွားမှုနှုန်းကလည်း 5.8 တန်းထိကျဆင်းသွားခဲ့တဲ့အတွက်ကြောင့်လူတစ်ထောင်မှာ 6.39 ယောက်ထိမွေးဖွားမှုစံချိန်ကျဆင်းသွားတာပါ1980ခုနှစ်မှနေပြီးတော့2015ခုနှစ်အတွင်းမှာပဲအကောင့်ထည့်ဖော်ခဲ့တဲ့တအိမ်အောင်ကလေးတယောက်မူဝါဒကြောင့်တရုတ်နိုင်ငံမှာဆယ်စုနှစ်များစွာအတွင်းအခုလိုမွေးဖွားမှုနှုန်းကျဆင်းခဲ့တာလည်းဖြစ်ပါရဲ့ရှင်
။ထိုင်းနိုင်ငံစူပန်ဘူရီမြို့မှာရှိတဲ့ပြည်နယ်ကမီရှူမီပန်ဆက်ယုံပေါက်ကွဲတာကြောင့်ခံမှန်းခြေလူ20လောက်သေဆုံးခဲ့တယ်လို့ရဲတပ်ဖွဲ့နဲ့တာဝန်ရှိတဲ့သူတွေကပြောပါတယ်။ဒီကနေ့မွန်လွဲပိုင်းတော့ကပေါက်ကွဲမှုဖြစ်စေခဲ့တဲ့အကြောင်းရင်းကိုတော့အခုထိမသိရသေးပါဘူး။ပေါက်ကွဲမှုကြောင့်သေဆုံးတဲ့သူအရေအတွက်ကိုအတိအကျမသိရသေးပေမဲ့ကနဦးရဲတပ်ဖွဲ့ရဲ့စစ်ဆေးချက်အရကတော့အယောက်20လောက်သေဆုံးနိုင်တယ်လို့ခန့်မှန်းထားပါတယ်။စုံစမ်းစစ်ဆေးမှုတွေအတွင်းမှာအသက်ရှင်ကျန်တဲ့သူမတွေ့ရဘူးလို့လည်းပြည်နယ်အုပ်ချုပ်ရေးမှူးနတ်ထဖတ်ဆူဝန်ပရာတိကိုကိုးကားပြီးတော့ရိုက်တာသတင်းမှာဖော်ပြပါတယ်။ဆွစ်ဇာလန်နိုင်ငံဒေဗော့စ်မြို့ရဲ့ပန်းချီမြို့မှာကျင်းပနေတဲ့ကမ္ဘာစည်းဝေးဖိုရမ်တက်နေတဲ့ထိုင်းဝန်ကြီးချုပ်ဆက်သားတာဗီစင်ကိုလည်းဒီပေါက်ကွဲမှုသတင်းကိုအတိအပေးအကြောင်းကြားထားတယ်လို့ထိုင်းတာဝန်ရှိတဲ့သူတွေကပြောပါတယ်။ဝန်ကြီးချုပ်ကတော့ဒီပေါက်ကွဲမှုဟာပေါ်ဆမှုကြောင့်လားဥပဒေမဲ့လောက်ရကြောင်ဖြစ်တာလားဆိုတာကိုစုံစမ်းဖို့ညွှန်ကြားထားတယ်လို့ဝန်ကြီးချုပ်ရုံးကပြောပါတယ်။မီရှူမီပန်းတွေဝယ်လို့အများလေးရှိတဲ့တရုတ်နှစ်တစ်ကူကာလရောက်ဖို့တလတော်မလိုတော့တဲ့အချိန်မှာအခုလိုမျိုးမီရှူမီပန်းဆက်ယုံပေါက်ကွဲမှုမတော်တဆမှုနဲ့ကြုံခဲ့ရတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဇူလိုင်လတုန်းကလည်းထိုင်းနိုင်ငံတောင်ပိုင်းနရတိဝက်ပြည်နယ်မှာမီရှူမီပန်းဆက်ယုံပေါက်ကွဲမှုဖြစ်ခဲ့ပြီးတော့ဆယ်ယောက်ထက်မနည်းသေဆုံးပြီးတော့တရာကျော်ဒဏ်ရာရခဲ့မှုပါတယ်ရှင်။ဗိုလ်တပုညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမစုမုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA American အသံရဲ့မြန်မာဘာသာအစီအစဉ်တွေကိုည9:00ကနေ 10:00 ထိ American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါတယ်။အရင်ဆုံးတော့မြဝတီမြို့အနီးကလက်ခတ်တောင်ကုန်းစခန်းကိုစစ်ကောင်စီတပ်ကနေလေးဆောင်ကနေတိုက်ခိုက်နေတဲ့သတင်းပေးပို့ချက်ကိုတင်ပြပေးကြပါတယ်။ကရင်မျိုးသားလူမျိုးရေးတက်မတော် KNLA PDF ပူပေါင်းတက်တွေတင်ပိုက်ထားတဲ့ကရင်ပြည်နယ်မြဝတီမြို့အနီးကလက်ခတ်တောင်စခန်းကုန်းကိုဇန်နဝါရီလ16ရက်နေ့ညနေ4:00ကျော်လောက်ကစစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပြီးတော့နှစ်ဖက်တိုက်ပွဲတွေလည်းအပြင်းထန်ဖြစ်ပွားနေတယ်လို့သိရပါတယ်ဒီကြောင်းအပြေဆုံးကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
ပြင်းပင်းနဲ့မြောက်ရီမျိုးနဲ့ကော့ကရိတ်မျိုးနယ်တွေမှာစစ်ကောင်စီတပ်တွေနဲ့ KNLA PDF ပူးပေါင်းတပ်တွေတိုက်ပွဲတွေဆက်ရှိနေပြီးပူးပေါင်းတပ်ဖွဲ့တွေသိမ်းပိုက်ထားတဲ့စစ်ကောင်စီရဲ့လက်ခတ်တောင်စခန်းကုန်းကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပြပါတယ
်ဒီလက်ခတ်တောင်ကုန်းကိုတော့မနေ့က16ရက်နေ့ညနေ4:00တောင်မှာအနေနဲ့ဘုံနှလုံးလာချတာပေါ့နော်ပေါင်900အားရှိတဲ့ဘုံနှလုံးချတယ်နှလုံးကတော့ဆန်းစပူဆောင်နဲ့ဆွမ်းနာဆောင်ပေါ့နော်အဲဆွမ်းနာဆောင်မှာကြာရပေါက်ခွဲတယ်။အမှန်ရေဘော်ကြီးမရှိတဲ့အတွက်ငူရဲကသူတို့ကသပူကြီးကအဆောက်အုံကိုအကာအကွယ်ကြီးခန်းစစ်ဆောက်လာတဲ့စခန်းဖြစ်တယ်။အဲဒီစခန်းမှာကျင်းနေနေကျွန်တော်ပြည့်ပြူအောင်ဆောက်ဆဲတယ်။ငွေထလာလောက်ကပြင်ပိုက်ထားတဲ့စခန်းဖြစ်တယ်။ဒီစခန်းကိုပြင်ရရတဲ့သူတို့ကြိုးစားနေတာဖြစ်တယ်။အဲ့တော့လူရင်းနဲ့ဘုံလာကျဲတယ်။ဘုံလာကျဲတော့ပေါင်900အားနှလုံးနဲ့ကျဲတာပေါ့နော်။တလုံးကပေါက်တယ်။တလုံးကတော့မပေါက်ဘူး။အကောင့်တော့မပေါ့ဘူးအောက်မှာမြည်ပြင်းမှာက PPF PGN နဲ့ဆက်ကားဖြတ်ပူပေါင်းတပ်ဖွဲ့တွေကထိုးစစ်ခြင်းနဲ့စိုက်ပွဲကတော့မနေ့ကတော့ခဏအကြာလေးတော့ဖြစ်လိုက်တာပေါ့နော
်လေကြောင်းတိုက်ခိုက်မှုတွေလုပ်တဲ့အခါမှာပေါင်900လောက်ရှိတဲ့ဘုံတွေကိုတုံပြီးတိုက်ခိုက်ခဲ့တာကြောင့်ပြီးခဲ့တဲ့တလကျော်ကစပြီးထိခိုက်သေးဆုံးရတဲ့အရက်သား20ကျော်ရှိခဲ့တယ်လို့ တရားရသူအများပြားရှိခဲ့တယ်လို့လည်းပြောပါတယ်
ကြံကြလာပြတဲ့ခါကျတော့ရက်ကွက်ဒီကြီးဝလူလူတွေပြည်သူလူထုတွေပုံမဆက်ကြတိဆုံးပြီးတော့ကြီးကြိုက်တယ်ဟာလေအများကြီးရရှိတယ်တလားကြောတင်တော့ပေါ့ဟုတ
်ကဲ့စစ်ကောင်စီဘက်ကပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်တိုင်းအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေရှိတယ်ဆိုပြီးကရင်ပြည်နယ်အတွင်းကလူ့အခွင့်အရေးအဖွဲ့အစည်းတွေကလည်းပြောပါတယ်လက်နက်ကြီးနဲ့ပြစ်ခတ်တာလေချောင်းကနေဘုံကျဲတိုက်ခိုက်တာတွေရက်အောင်နိုင်ငံတကာကအရေးယူပိတ်ဆို့ပေးဖို့ကိုလည်းကရင်ငြိမ်းချမ်းရေးအထောက်အကူပြုကွန်ရက်ကပြောရေးဆိုခွင့်ရှိသူစောလေးကပေါ်ကအခုလိုပြောသွားပါတယ်
။ဆက်ဆံစားဖို့ပေါ့နော်သူသိသိရောရေးထိတ်ဆွမှုသူသိသိဒီဆက်ဆံစားရဲ့ဒီလက်နဲ့တော့အထူးသဖြင့်ပေါ့လက်နဲ့ကြည့်လို့လည်းဘယ်လိုရရှိနိုင်လဲသူတို့ဟိုဖြည့်ဆည်းပေးတဲ့ဟာတွေပေါ့နော်အရင်းမြစ်တွေကိုကျွန်တော်တို့နိုင်ငံတကာအနေနဲ့ကလည်းသိသိရဲ့ရောက်ပေါင်းဝင်ပြီးတော့မှဆိုင်ရှင်ပေါ့နော်ဟိုအရေးယူပိတ်ဆို့ဖို့တော့ကျွန်တော်တို့အဲ့ဒါအဓိကတောင်းဆိုရဲမမဟုတ်ရင်တော့အချိန်နေထားမှာဆက်ဆက်ဆက်ကြီးတွေမှာတောင်းချောက်ကိုရှုံးနေတဲ့ဟာမျိုးတွေအရေးနေနေဟာပုံမှာသူတို့နေနေကလက်နဲ့ကြီးတဲ့ဒီနေနဲ့ပဲပုံမှန်ကမှဟိုလှုပ်ဆောင်လာတဲ့နေသားမျိုးရှိတယ်ဆိုကြမလို့ပါခင်ဗျာဒီဘက်လည်းပို့ဆိုးလာဝင်ရှိတယ်ခင
်ဗျာ KNU တက်မှာ6ထင်းချုပ်ရာဒူပလိုက်ရာခရိုင်ထဲမှာတော့စစ်ကောင်စီဘက်ကတော့လေချောင်းတိုက်ခိုက်မှုတွေစက်တိုက်လုပ်နေတဲ့အတွက်ဒေသခံလူထုတွေလည်းဘေးလွတ်ရာကိုထွက်ပြေးနေရပါတယ်2024ခုနှစ်နှစ်စမ်းပိုင်းကစပြီးစစ်ကောင်စီဘက်ကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်တာလေကြောင်းတိုက်ခိုက်မှုတွေလုပ်တာကြောင့်တပ်မ6နယ်မြေတဲကကျေးရွာ15ရွာလောက်ကဒေသခံ9000ခန့်ဟာနေရပ်စွန့်ခွာရှောင်တိမ်နေရပါတယ်ရှင်
။ဒါကတော့ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KLLA PDF ပူးပေါင်းတပ်တွေသိမ်းပိုက်ထားတဲ့ကရင်ပြည်နယ်မြဝတီမြို့အနီးကလက်ခတ်တောင်စခန်းကုန်းကိုစစ်ကောင်စီကလာပြီးတော့ဘုံကျဲတိုက်ခိုက်နေတဲ့အခြေအနေသတင်းကို VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ချင်းပြည်နယ်နဲ့စကိုင်းတိုင်းနဲ့ဆက်သွယ်ရေးလမ်းပေါ်ကတိုင်းငင်းစခန်းကိုစစ်ကောင်စီတပ်ကပြန်ပြီးတော့သိမ်းပိုက်နိုင်မှုပြင်ဆင်နေတဲ့အခြေအနေကိုပြောပြပေးကြပါမယ်။ချင်းကာကွယ်ရေးတပ်ဖွဲ့တွေသိမ်းပိုက်ထားတဲ့တီးတိမ်မြို့နယ်တွေကတိုင်းငင်းစခန်းကိုစစ်တပ်ဘက်ကပြန်လည်ရယူနိုင်ရေးစစ်ကြောင်းထိုးနေတယ်လို့ဒေသခံတွေက VOA ကိုပြောပါရယ်ကာကွယ်ရေးတပ်ဖွဲ့တွေကတော့စခန်းကိုစွန့်လွတ်မှာမဟုတ်ဘူးလို့ဆိုပါရယ်နောက်သခိုင်းတိုင်းစလင်းကြီးဘက်မှာလည်းစစ်ကောင်စီတပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေပြင်းထန်နေပြီးတော့ထောင်နဲ့ခြေတဲ့အရသာပြည်သူတွေစစ်ဘေးတိမ်းရှောင်ထွက်ပြေးနေရပါတယ်ချင်းပြည်နယ်နဲ့သခိုင်းတိုင်းတွေကစစ်ရေးအခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်းပြောပြပေးပါမယ်
ချင်းကာကွယ်တပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်ထားတဲ့တိုင်းငင်းစခန်းကိုပြန်လည်ရယူဖို့အင်အား60နီးပါးရှိတဲ့စစ်တပ်နဲ့ရဲပါဝင်တဲ့စစ်ကြောင်းဟာကလေးမျိုးကနေဒီကနေ့ဇန်နဝါရီလ18ရက်မနေ့ပိုင်းမှာထွက်လာပြီးတိုင်းငင်းနဲ့ဆက်မိုင်အကွာမှာရှိတဲ့နေရာကိုရောက်ရှိနေတာပါတိုက်ခိုက်သိမ်းပိုက်ပြီးနောက်ရက်မှာပဲစစ်တပ်ဘက်ကစစ်ကြောင်းထိုးလာတာဖြစ်ပြီးကာကွယ်တပ်ဖွဲ့တွေဘက်ကလည်းစခန်းပြန်လက်မလွတ်ရရေးအစွမ်းကုန်ခုခံသွားမှာဖြစ်တယ်လို့ PDF ဇိုလန်တာဝန်ရှိသူတူဦးကအခုလိုပြောပါတယ
်ရဲနဲ့ကတာပေါင်းဒီမှာရောက်ထောက်တယ်လို့အဓိကတော့သူတို့ဒီတိုင်းကိုပြန်ရဖို့အဲ့ဒါကိုကြိုးစားနေတာပါတင်ထားတဲ့တိုင်းငင်းစခန်းကိုသူတို့ပြန်ထိုင်နိုင်အောင်ပေါ့လေပြန်ပြီးမှထူးဆီးစင်လုပ်ဖို့ကြိုးစားနေတာပါကျွန်တော်တို့ကတော့ပြန်ပြီးတော့အဲ့နေရာတော့မပြီးနိုင်ဘူးပေါ့လေတော့ကျွန်တော်တို့ဒီစခန်းတင်ဖို့တော့ဒီတိုက်ပြအတွက်အဲ့ဆယ်ယောက်ကျော်ကအတက်ကူလူတန်းသွားတာပေါ့သူတို့ရဲ့တွေးခုကျွန်တော်တို့ဒီတိုက်ပွဲလေးလို့ဆိုလို့မရဘူးဒီတိုင်းငယ်မှာလည်းကျွန်တော်တို့ပြေးဆိုင်ရတာအတော်တော်တော်လေးကိုညားနေတဲ့အတွက်ဒီဟာကိုတော့ကျွန်တော်တို့စကားစားလက်ခဲကိုတော့ပြန်အပ်ဖို့ကတော့အလုံးဝဟိုပြီးတော့မပြီးထားဘူးပေါ့လေ
တိုင်းငယ်စခန်းတိမ့်တိုက်ပွဲအတွင်းကာကွယ်တပ်ဖွဲ့တွေဘက်က9ယောက်ကြဆုံးပြီး20ကျော်ဒဏ်ရာရခဲ့တယ်လို့စစ်တပ်ဘက်က30နီးပါးသေဆုံးခဲ့ပြီးလက်နက်တွေသိမ်းဆည်းနိုင်ခဲ့တာအပြင်လေကြောင်းတိုက်ခိုက်တာနဲ့လက်နက်ကြီးအကူတွေပါပြပြရတဲ့အထိပြင်ထန်ခဲ့တာပါအဲ့ဒီတိုင်းငင်းစခန်းကို2022ခုနှစ်တုန်းကလည်းကာကွယ်တပ်ဖွဲ့တွေကတိမ့်ပိုက်ခဲ့ဘူးပြီးစစ်တပ်ဘက်ကပြန်လည်ထိုးစစ်ဆင်လာတဲ့အတွက်ဆယ်ရက်အကြာခုခံပြီးတဲ့နောက်မှာစခန်းကိုလက်လွတ်ခဲ့ရတာပါအဲ့ဒီနောက်မှာတော့အခုနှစ်2024ခုနှစ်ဇန်နဝါရီလ16ရက်မနေ့ကကာကွယ်တပ်ဖွဲ့တွေကဒုတိယအကြိမ်ပြန်လည်တိမ့်ပိုက်နိုင်ခဲ့တာဖြစ်ပါတယ်စကိုင်းတိုင်းဘက်မှာဆိုရင်လည်းဇန်နဝါရီလ16ရက်မနေ့ကမုံရွာကနေထွက်လာတဲ့စစ်တပ်ဟာဇန်နဝါရီလ18ရက်ဒီကနေ့မှာစလင်းကြီးမြို့နယ်တဲကကျေးရွာတွေဘက်မှာနေမြေရှင်းလင်းနေပါတယ်ဒီအခြေအနေနဲ့ပတ်သက်လို့စလင်းကြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူကအခုလိုပြောပြပါတယ
်မင်းရတော့မော်ဘက်ကနေပြီးတော့ဝမောင်းနဲ့ဝင်ပြီးတော့ဒီစလင်းကြီးဘက်လာတာလာပြီးတော့ဒီနေ့ကျတော့ဒါဒီကြောင်ထိုးတာပေါ့ကျွန်တော်စားတော့ဘက်ကအင်းအတရာတော့ပါတယ်မင်းရတိုင်ဝင်နည်းနည်းကြီးကြီးဖြစ်တော်ဝိတ္တညာကြီးဖြစ်နေနေတဲ့တိုက်ပွဲဖြစ်တယ်စားတော့ဘက်မှာ
ဒေတာကနေပြေးကြတော့ကျွန်တော်ပြေးကြတော့စနေကြီးရောက်ခါအကုန်ပြီးတော့ပြေးရတယ်ကြောက်ဟိုဟာလူကြီးဒီမှာတော့ဆောက်ဆောင်တော့
စားထုံးရွာအနီးမှာတိုက်ပွဲဖြစ်ပြီးကျေးရွာတွေကနေအိမ်ရှစ်လုံးကိုလည်းစစ်ကောင်စီတပ်ကမိရှို့ဖျက်ဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်စစ်ကြောင်းထိုးနေတဲ့အတွက်ဆလင်းကြီးမြို့နယ်တွေကအုတ်ရှိပြားစားထုံးဒူးထောက်လက်ပံကျွန်းစတဲ့ကျေးရွာဆယ်ရွာတဲ့မင်းကဒေသခံတွေထွက်ပြေးတင်းရှောင်နေကြရပါတယ်ခင်ဗျာ
ဒါကတော့ချင်းကာကွယ်ရေးတပ်တွေတင်ပိုက်ထားတဲ့ချင်းပြည်နယ်နဲ့စကိုင်းတိုင်းဆက်သွယ်ရေးလမ်းပေါ်ကတိုင်းငင်းစခန်းကိုစစ်ကောင်စီတပ်ဘက်ကပြန်ပြီးတော့သိမ်းနိုင်ရေးပြင်ဆင်နေပြီးတော့ချင်းကာကွယ်ရေးတပ်ဖွဲ့တွေဘက်ကတော့စခန်းပြန်မသိမ်းနိုင်အောင်စစ်ပြင်နေတဲ့အခြေအနေသတင်းကိုကိုစော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင် VOA American အတန်ရဲ့ဗိုလ်တပူးညထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုဆက်ပြီးတော့ဒူဘိုင်းမှာအလုပ်လုပ်ဖို့သွားတဲ့မြန်မာအမျိုးသမီးတွေလူကုန်ကူးခံရပြီးတော့အီရတ်နိုင်ငံမှာအတင်းကျပ်အလုပ်စေခိုင်းခံရတဲ့အခြေအနေသတင်းကိုတင်ပြပေးကြပါတယ်အာရဆော်ဘားများပြည်တော်စု UAE မှာရှိတဲ့ဒူဘိုင်းမြို့ကိုအလုပ်လုပ်ဖို့သွားတဲ့မြန်မာအမျိုးသမီးတချို့ဟာသူတို့လျှောက်ထားတဲ့အလုပ်ကိုင်းနေမရဘဲနဲ့တခြားနေရာတွေစီကိုတဆင့်ပို့ဆောင်ခံရတာနောက်ပြီးတော့တနေရာမှာပိတ်လောင်ခံထားရပြီးတော့အိမ်အကူလိုမျိုးအလုပ်တွေကိုအတင်းကျပ်စေခိုင်းတာကိုခံရတယ်လို့ဒူဘိုင်းရောက်နေတဲ့မြန်မာနိုင်ငံသားတချို့က VOA ကိုပြောပြပါဗျ။မြန်မာအမျိုးသမီး6ယောက်ဟာလူကုန်ကူးခံရပြီးတော့အခုအခါမှာတော့အီရန်နယ်စပ်အနီးအီရတ်နိုင်ငံဆူလေမာနီးယားမြို့မှာအလုပ်စေခိုင်းခံရပါတယ်အကြောင်းပြေဆုံးရန်ကုန်ကနေပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကပြောပြပေးပါမယ်ရှင
်ပြည်ရင်းကအလုပ်ကင်ရှာဖွေရေးအေဂျင်စီတွေကတဆင့်ဒူဘိုင်းမှာအလုပ်သွားလုပ်တဲ့မြန်မာမျိုးသမီးတချို့ဟာမူလမျှော်မှန်းထားတဲ့အလုပ်ကင်တွေကိုမရဘဲတခြားအလုပ်တွေကိုစေခိုင်းခံရကြောင်းဒူဘိုင်းရောက်မြန်မာနိုင်ငံသားတချို့ကပြောပါတယ်တချို့ကလည်းတခြားတနေရာမှာလာပေါင်းများစွာပိတ်လောင်ခံထားရတာပါပြည်တွင်းမှာအေဂျင်စီနာမည်နဲ့လုံသားစေလွတ်နေတဲ့လုပ်ငန်းတွေရှိတယ်လို့ဒူဘိုင်းမှာပဲတိုက်ခန်းအများအပြားပိုင်ဆိုင်ထားတဲ့မြန်မာနိုင်ငံသားတွေက Facebook ပေါ်ကနေအလုပ်ခေါ်ယူနေတာတွေလည်းရှိပါတယ်။ကုမ္ပဏီနာမည်ခံထားတဲ့ပြည်တွင်းကလုပ်ငန်းတချို့လည်းလိမ်လည်မှုနဲ့ဒီရက်ပိုင်းထဲမှာဆွတ်ဆွဲခံနေရတာပါ။အခုနှစ်ပွင့်လင်းရာသီမှာဒီလိုပြဿနာတွေကခက်ဆိတ်ဆိတ်ဖြစ်လာကြောင်းဒူဘိုင်းမှာနှစ်တော်ကြာနေထိုင်နေတဲ့မြန်မာနိုင်ငံသားတဦးက VOA ကိုပြောပါတယ်
ဒီရည်ရောပုံနဲ့ဒီလိုဟိုတယ်လုပ်ငန်းတွေပြန်ခေါ်လာတယ်ဒါပေမဲ့အဲ့ဒီဒီမှာပတ်တိတွေဆိုပြီးတော့ဒီရည်လည်းနည်းနည်းဟိုပတ်တိတွေလာကြရည်ရှိတယ်ပေါ့နော်ဒီအချင်းချင်းမဟုတ်ဘဲနဲ့ဒီဥမာဆိုရင်မြန်မာလူတွေပဲဟိုအဆောင်နဲ့ပြန်လာကြည့်ရောပတ်တိတွေစဉ်းစားတာများတယ်ခင်ဗျအဲ့ပတ်တိတွေလည်းမလာဘူးတော့ပြန်ပြီးပါပေါ့ကျွန်တော်လည်းဥမာဆိုလေးတန်းချစ်သိန်းလို့ပါလို့ပေါ့နော်အဲ့လိုတွေပေါ့
2023ဩဂတ်စ်လမှာအလုပ်သွားလုပ်ခဲ့တဲ့မြန်မာမျိုးသမီး6ယောက်ဟာပြည်တွင်းပြည်ပအေဂျင့်ဘွဲစားတွေရဲ့အဆင့်ဆင့်ရောင်းစားတာခံရပြီးတော့အခုနောက်ဆုံးအီရတ်နိုင်ငံဆူလီမာနီးယားမြို့မှာ PRB အလုပ်စစ်ခိုင်းခြင်းခံရပါတယ်။အီရတ်ကအလုပ်ရှင်ဟာသူတို့6ယောက်ကိုတနေရာထဲမှာပိတ်လောင်ထားပြီးတော့အခကြေးငွေနဲ့အလုပ်မျိုးစုံကိုစစ်ခိုင်းနေကြောင်းဂိုက်ကန်ရှင်တွေက VOA ကိုပြောပါတယ်။သူတို့ဟာတခြားအိမ်တွေမှာအိမ်အကူလိုအလုပ်မျိုးကိုတစ်ရက်15နာရီလောက်လုပ်ကင်နေရတာပါ။အီရတ်ကရဲဌာနမှာတွားရောက်အကူအညီတောင်းခဲ့ပေမဲ့ဘာမှထူးမလာကြောင်းသူတို့6ယောက်ထဲကတစ်ယောက်ဖြစ်တဲ့မတ်ယီယီချူကပြောပါတယ်။
ညောင်မှန်ထားတာလေးဖြစ်မလာတော့ဒီလားတဖွဲလုံးကိုတက်တည်စီခြင်းစိတ်ကိုပေါက်လာတယ်အလောက်အထီဝအခက်ခဲနေတအားကြုံနေရတော့ကိုလည်းတအားစိတ်ညစ်လာတယ်အာနဲ့ညီမတို့အဖွဲကြီးဘလို့မှမဖြစ်နိုင်တော့ဘူးငါတို့ဒီကိုရှေ့ဆက်နေလဲဒိတ်တဲ့စိုးရုံပဲရှိတော့မှာပဲဆိုပြီးတော့မှအာနဲ့အဖွဲကြီးအကုန်လုံးရဲစခန်းကိုသွားခဲ့တယ်ရဲစခန်းကိုသွားပြီးအကူညီတောင်းတော့အေဂျင်မကပတ်စံပြီးတော့ရဲတွေကလည်းညီမတို့ကိုပြန်လွတ်တာပေါ့အကူညီမပေးခဲ့ဘူး
သူတို့ဟာ2023ဩဂတ်လ14ရက်မှာဒူဘိုင်းကိုရောက်ခဲ့တာဖြစ်ပြီးအဲဒီကနေချက်ချင်းဆိုသလိုအီရတ်နိုင်ငံကအေဂျင့်ပွဲစားတွေစီတဆင့်လွှဲပြောင်းခံခဲ့ရတာပါ။အီရတ်ရောက်တဲ့အခါသူတို့မှရှိတဲ့လက်ကင်ဖုံးတွေလည်းတင်းစီးခံခဲ့ရတယ်လို့လောက်ခလာစားလည်းအပြည့်အဝမရရှိကြောင်းပြောပါရယ်။အဲဒီနောက်သူတို့အချင်းတွေကို Facebook ကနေ live လွှင့်ပြီးအကူအညီတောင်းခဲ့ရကြောင်းနောက်ထပ်အမျိုးသမီးတူဦးက VOA ကိုပြောပါရယ်။
မြေကြီးကြီးငယ်ပေါင်းကြာရပါတယ်သူတို့ကလည်းမျိုးပြောတယ်မားတို့ကလည်းဒီလိုက်မလွင့်ခင်တော့ကလည်းအစာရေစားလည်းမရအောင်ရေရလည်းပြတ်တယ်ရေရလည်းဝင်သွားပါတယ်အစာလည်းမစားရတော့ခါကြတော့လိုက်လွှဲပလိုက်တာမအောင်ရှော့ရအောင်လောကနောက်နေ့မနေ့ကျတော့ဖုန်းနဲ့တင်သွားရတဲ့ဒီမှာတင်းပြပြီးတော့မှအဲ့လိုက်ကိုတစ်ခါတည်းအဲ့တိုင်းမှာဖျက်ပလိုက်တာအဲ့ရနေပြီးမားတို့ဖုန်းနဲ့စတင်ပြီးတော့မှဒီနေ့ချိန်ထိရှော့ရအောင်လောပေးမဆုံးပြီးတော့
ဒူဘိုင်းအလုပ်တွေအတွက်လှုပ်သားခေါ်ယူနေတဲ့အေဂျင်စီတွေဟာဌာနဆိုင်ရာဘက်ကခွင့်ပြုထားတာမဟုတ်လို့ပြပအလုတ်ကင်ဆိုင်ရာဥပဒေနဲ့ဒီလုပ်ငန်းတွေကိုအရေးယူနိုင်ကြောင်းမြန်မာအလုပ်သမားရေးဌာနက VOA ကိုပြောခဲ့ပါတယ်။ဒီကိစ္စတွေနဲ့ပတ်သက်လို့တိုင်ကြားမှုတွေကိုဒူဘိုင်းကမြန်မာကောင်စစ်ဝင်ချုပ်ယုံနဲ့ဆော်ဒီအာရေဗျနိုင်ငံရီယတ်မြို့မြန်မာတန်ယုံကအများပြားလက်ခံရရှိထားကြောင်း တန်ယုံအရာရှိတူကဗီဒီယိုကိုပြောပါတယ်တချို့ကိစ္စတွေကိုနှစ်ဖက်ညှိနှိုင်းပေးနေကြအောင်သူကပြောပါတယ
်ညာရေးဝင်တော့ဝင်လာတယ်ရှိပါတယ်ဒီနေ့ရှင်ပေါ်နေတယ်ကျွန်တော်တို့ဒီဆက်တွေ့လာရင်တော့ကျွန်တော်တို့လုပ်ပြရတဲ့အခါကျွန်တော်ညှိနှိုင်းပေးရပါတော့ဘူးပဲဒီပဲဟိုရောက်လာတဲ့ကျွန်တော်စီကိုကြီးတောင်းခံပါတယ်ဆိုပြီးပေါ့နော်ကျေကျေအပေါ်တော့ပို့လို့ဒီဒီဒီမှာရန်မှာချမ်းပါလေဒီလိုစုပ်ပြီးကြတဲ့ဒီမှာအေဂျင့်ဒါတရားမဟုတ်ဘူးသူကြောက်ရထုတ်ပြရတာပေါ့နော
်2022ဩဂတ်လတုန်းကလည်းဒူဘိုင်းမြို့ကအခန်းတစ်ခုမှာပိတ်လောင်ခံထားရတဲ့မြန်မာမျိုးသမီး၈ယောက်ဟာ Facebook မှာဗီဒီယိုတင်ပြီးတော့လွတ်မြောက်ဖို့အကူအညီတောင်းခံခဲ့ဘူးပါတယ်သူတို့ကိုအကူအညီပေးသွားမယ်ဆိုတာကို Saudi Arabia နိုင်ငံ Riyadh မြို့ကမြန်မာတန်ယုံကသတင်းထုတ်ပြန်ခဲ့ပါတယ်အဲ့ဒီတုန်းကဒူဘိုင်းမြို့နေရာအနှံ့ခွဲပြီးတော့ပိတ်လောင်ခံထားရတဲ့မြန်မာမျိုးသမီးအရေအတွက်ဟာ200လောက်ရှိတယ်လို့ဒူဘိုင်းမြို့ကမြန်မာလူမှုကွန်ရက်အဖွဲ့အစည်းတွေကပြောခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ဒါကတော့ RS ဆော်ဘွားများပြည်တော်စု UAE ကိုအလုပ်လုပ်ဖို့သွားတဲ့မြန်မာမျိုးသမီး6ဦးလူကုန်ကူးခံရပြီးတော့အခုခါမှာအီရန်နယ်ဇက်အနီးအီရတ်နိုင်ငံထဲမှာအလုအဓမ္မစေခိုင်းခံရတဲ့အခြေအနေကိုကိုစီသူကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မွန်ပြည်သားပါတီရဲ့ဥက္ကဋ္ဌနိုင်ထောင်းမွန်ထိုင်းနိုင်ငံမှာကွယ်လွန်အနှိမ့်ဆရောက်သွားတဲ့သတင်းကိုတင်ပြပေးကြပါမယ်။မွန်ပြည်သားပါတီရဲ့ဥက္ကဋ္ဌဖြစ်တဲ့နိုင်ထောင်းမွန်ဟာဒီကနေ့မနက်ပိုင်းမှာပဲထိုင်းနိုင်ငံဆန်ကလာဘူရီမြို့မှာလူကြီးယောဂာနဲ့ကွယ်လွန်သွားခဲ့တယ်လို့ပါတီတာဝန်ရှိသူတွေက VOA ကိုပြောပါတယ်။မွန်ပြည်သားပါတီဟာနှစ်ပေါင်းများစွာတာဝန်ထမ်းဆောင်ခဲ့တဲ့ဥက္ကဋ္ဌကြီးနိုင်ထောင်းမွန်အခုလိုကွယ်လွန်သွားတဲ့အတွက်မွန်ပြည်သားပါတီအတွက်ရောမွန်မျိုးသားရေးအတွက်တွေပါကြီးမားတဲ့ဆုံးရှုံးမှုဖြစ်ပါတယ်လို့လည်းပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းပေးပို့ချက်ကိုကိုစံကျော်ပြောပြပေးပါမယ်။
မွန်ပြည်သားပါတီရဲ့အကုံတုဆောင်ဥက္ကဋ္ဌကြီးနိုင်ထောင်းမွန်ဟာဒီကနေ့မနက်ပိုင်းကထိုင်းနိုင်ငံဆန်ကလာဘူရီမြို့မှာလူကြီးယောဂာနဲ့ကွယ်လွန်သွားခဲ့တယ်လို့မွန်ပြည်သားပါတီပြည်တွင်းရေးတာဝန်ခံဗဟိုအလုပ်မှုဆောင်ကော်မတီနိုင်ပကြားလည်းကပြောပါတယ
်ကျွန်တော်တို့မွန်ပြည်သားပါတီအကုံတုဆောင်ဥက္ကဋ္ဌကြီးနိုင်ထောင်းမွန်ဟာ2024ခုနှစ်ဇန်နဝါရီလ18ရက်နေ့ထိုင်းစံတော်ချိန်9နာရီနဲ့5မိနစ်မနက်ပိုင်းဒီထိုင်းနိုင်ငံဆန်ကလာဘူရီမြို့နယ်စေယောဂမှာကွယ်လွန်သွားခဲ့ပါတယ်
နိုင်ထောင်းမောင်ဟာ1965ခုနှစ်မှာမွန်ပြည်သက်ပါတီကိုစတင်ဝင်ရောက်ခဲ့တာဖြစ်ပြီးဆက်သွယ်ရေးတပ်မှတာဝန်ထမ်းဆောင်ခဲ့ပါတယ်။အဲ့ဒီနောက်ပိုင်းပါတီရဲ့တာဝန်အဆင့်ဆင့်ထမ်းဆောင်ရင်းမွန်အမျိုးသားလွတ်မြောက်ရေးတပ်မတော်ရဲ့စီဦးစီးချုပ်စစ်ကော်မတီအတွင်းရေးမှူးအနေနဲ့လည်းတာဝန်ထမ်းဆောင်ခဲ့သူပါ။2005ခုနှစ်ကနေ2019ခုနှစ်အထိမွန်ပြည်သက်ပါတီရဲ့ဥက္ကဋ္ဌဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးနောက်မှာတော့ကျန်းမာရေးကြောင့်2020ကစလို့အသက်88နှစ်အရွယ်ကွယ်လွန်ချိန်အထိဂုံတူးဆောင်ဥက္ကဋ္ဌကြီးအဖြစ်နဲ့သာရပ်တည်ခဲ့ပါတယ်။အခုလိုဥက္ကဋ္ဌကြီးနိုင်ထောင်းမွန်ကွယ်လွန်သွားတာဟာမွန်ပြည်သက်ပါတီဝင်တွေနဲ့မွန်အမျိုးသားလွတ်မြောက်ရေးတပ်မတော်အတွက်ဆုံးရှုံးမှုသာမကမွန်တမျိုးသားလုံးအတွက်ကြီးမားတဲ့ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့လည်းမွန်ပြည်သက်ပါတီပြည်တွင်းရတာဝန်ခံဗဟိုအလုံးမှုဆောင်ကော်မတီနိုင်မညာလည်းကပြောပါတယ
်သူကဆိုရှင်တော့1965ခုနှစ်ကနေပြီးတော့ကွယ်လွန်သွားတဲ့အချိန်ထိပေါ့နော်ကျွန်တော်တို့ရဲ့အမျိုးသားရေးတော်လှန်ရေးတာဝန်ကိုသက်ဆိုင်မမထမ်းဆောင်ခဲ့ပါတယ်ဥက္ကဋ္ဌကြီးနိုင်ထောင်းမွန်ဆိုရှင်တော့ဒီနိုင်ငံရေးရောစီရေးမှာပါဟိုကျွမ်းကျင်ပြီးတော့တခြားလုံးမစုံမနဲ့တာဝန်ထမ်းဆောင်ခဲ့ပါတယ်ဟိုဥထကြီးကွယ်လွန်သွားတဲ့အတွက်ကျွန်တော်တို့ပါတီအနေနဲ့ရောကျွန်တော်တို့လူမျိုးအတွက်ကြီးမားတဲ့ဆုံးဆုံးမှုတွေဖြစ်ပေါ်ပါတယ်ဒီသူဆုံးဆုံးသွားပေမဲ့လည်းသူရှေ့ဆောင်နှံပြခဲ့တဲ့သူရည်မှန်းထားတဲ့ဒီအမျိုးသားကိုယ်ပိုင်ပြတန်းခွေဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးအတွက်ကျွန်တော်တို့ဒီမှာကြံရှိနေတဲ့ကျွန်တော်တို့ရောကျွန်တော်တို့ပါတီတွေရောကျွန်တော်တို့ပြည်သူလူတွေရောမစုံမနဲ့ဆက်လက်တာဝန်ထမ်းဆောင်သွားမယ်အကြောင်းပြောကြလို့ပါတယ်ဟုတ်ကဲ့
နိုင်ထောင်းမွန်ဟာမွန်အမျိုးသားလွတ်မြောက်ရေးတပ်မတော်မှာစီဦးစီးချုပ်ယာတူယူခဲ့တုန်းကလည်းမွန်အမျိုးသားလွတ်မြောက်ရေးတပ်မတော် MNLA ရဲ့လက်နက်ကင်အင်အားကိုတိုးပွားလောင်ဆောင်ရွက်နိုင်ခဲ့တာကြောင့်မွန်တိုင်းရင်းသားတွေကြားကြီးညိုလေးစားခံသူတူလည်းဖြစ်ပါတယ်မြမငင်းချိုင်းဆွေးနွေးပွဲတွေမှာမွန်ပြည်သက်ပါတီဥက္ကဋ္ဌအနေနဲ့လည်းဦးဆောင်ခဲ့ပြီး2018ခုနှစ်မှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးခဲ့သူဖြစ်ပါတယ်ခုကဥက္ကဋ္ဌကြီးနိုင်ထွန်းမွန်ရဲ့ရုပ်ကလပ်ကိုထိုင်းနိုင်ငံကနေမွန်ပြည်နယ်ဂျပန်ရေတွင်းကျေးရွာကိုတည်ဆောင်လာပြီးလာမယ့်ဇန်နဝါရီလ22ရက်နေ့မှာတကြိုသွားမယ်လို့မွန်ပြည်သက်ပါတီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
ကိုစံကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့အေဒီတာနဲ့ဆွေးနွေးကန် Generation Z အစီအစဉ်အားကစားခံတာတွေကိုရှုစားနာဆင်ရဖို့ရှိတာမို့စောင့်မျှော်နာဆင်နိုင်ပါတယ်ရှင်
ဗီယိုအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ကြရပါရှင်
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American အသံရဲ့2024ခုနှစ် January 18ရက်ဗုဒ္ဓဘူးညချမ်းအသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါအရင်ဆုံးတော့ဦးကျော်စန်သာရဲ့ Editor နဲ့ဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့သဘောတူညီမှုမပါတဲ့အပြစ်ရစဲရေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်တရုတ်ဆက်ဆက်ပေးတဲ့ရှမ်းမြောက်အပြစ်အခက်ရစဲရေးဟာအခုချိန်ထိချိုးဖောက်ခံနေရဆဲဖြစ်ပါတယ်။သဘောတူညီမှုမပါတဲ့အပြစ်ရစဲမှုကရေရှည်တည်မြဲနိုင်မှာမလား။နိုင်ငံရေးသဘောတူညီမှုစီကိုရောဥတည်နိုင်မှာသလားဆိုတာကိုဒီသတင်းပတ်ရဲ့အယ်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာမတ်ခင်ဖြူထွေးကဥကြော်စန်သားကိုမေးမြန်းဆွေးနွေးထားတာရှုစားနာဆင်ပါရှင်။
ဖီဝေကိုကြည့်ရှုအားပေးနားဆင်နေကြတဲ့ပရိသတ်များအားလုံးမင်္ဂလာပါရှင်။အပတ်စဉ်တက်ဆက်ပေးနေတဲ့ Editor နဲ့ဆွေးနွေးကန်ကကြိုဆိုပါရစေ။ဒီမြန်မာနိုင်ငံမှာလက်တလောအများအာယုံဆိုင်စိတ်ဝင်စားစောင့်ကြည့်နေတဲ့ဒီမြောက်ပိုင်းယာယီပြစ်ခတ်ရက်စဲမှုနဲ့နောက်ဆက်တွဲအခြေအနေတွေနောက်ရှေ့ဆက်အလားလာဘာတွေဖြစ်လာနိုင်မလဲဆိုတာကိုဒီတစ်ပတ် Editor နဲ့ဆွေးနွေးကန်မှာ Editor ဦးကျော်စန်းသာနဲ့အတူဆွေးနွေးထားပါရစေ။ကျွန်မခင်ပြူထွေးပါ။ဦးကျော်စန်းသာကြီးမင်္ဂလာပါရှင်
။မင်္ဂလာပါ။
ဟုတ်ကဲ့ပါအခုတော့ဒီရှမ်းပြည်မြောက်ပိုင်းမှာကတော့ဒါအခုဒီလ17ရက်နေ့တုန်းကပဲမြောက်ပိုင်းမဟာမိတ်သုံးဘွဲ့နဲ့ဒီစစ်ကောင်စီနဲ့ကြားထဲမှာအပြစ်ခက်ရစဲရေးရယူလိုက်တယ်ပေါ့နော်ဒါ2029စစ်စင်စတင်ပြီးတဲ့နောက်ပိုင်းဒါဒီဟိုစစ်ကောင်စီရဲ့ဟိုစစ်စခန်းတွေဗျူဟာကုန်းတွေယာနဲ့ချီပြီးတော့ဒါနယ်မြေဒေသတွေပါမြို့သိမ်းတိုက်ပွဲတွေပါလုပ်ပြီးတော့မှရလာတဲ့ဒါအပြစ်ခက်ယာယီအပြစ်ခက်ရစဲရေးဆိုပြီးတော့ပြောတဲ့အခါမှာဒါတကယ်ကိုသတင်းကြီးတစ်ခုလို့ဖြစ်ခဲ့တယ်ဒါမဲ့လေဒီလိုဖြစ်ပြီးနောက်တစ်ရက်မှာပဲပြစ်ခတ်တိုက်ခိုက်မှုတွေပြန်ဆတယ်အပြစ်ရက်ပြီးတော့မှပြန်ဆတယ်ဆိုတာဘာကြောင့်များလို့ပြောလို့ရမလဲရှင
်ပြစ်ရက်ပြီးမဲ့သူတို့လူကျင်တာမရရဘူးလေဆိုတော့စစ်ကောင်စီဘက်ကကြည့်မဲ့ဆိုရင်သူတို့ကနည်းမြေဆုံးရှုံးထားတာရှိတယ်ဆိုအပြစ်ရတဲ့ဆွေးနွေးရမှာပထမဆုံးကမင်းနောက်ကိုပြန်ဆုတ်ငါလည်းပြန်ဆုတ်မယ်ဒီမှာရကြမယ်ဆိုတဲ့သဘောတူညီမှုမလုပ်ဖ ೇನೆ ဟိုဘက်ကရရှိထားတဲ့အပေါ်စီးနဲ့ရတဲ့အပြစ်ခက်ဆင်းဖြစ်နေတော့စစ်ကောင်စီကသူလူကျင်တာကိုမရလို့ပြန်ပြီးတော့တိုက်ချင်တဲ့သဘောလို့မှတ်ယူရပါတယ်တကယ်တော့အပြစ်ခက်ဆဲတယ်ဆိုတာအဓိကအဖြစ်ကတော့အရသားတွေမထိခိုက်စေဖို့နောက်တစ်ခုကဒါ humanitarianစာနာမှုထောက်ပံ့နေပြီးဖို့အတွက်အဲ humanitarian ceasefire ခေါ်တာပေါ့အဲ့လိုမျိုးရက်စဲရရှိရဲအဲ့လိုသဘောတူညီမှုနဲ့အမှန်တကယ်ရက်စဲနိုင်မယ်ဆိုရင်တော့ဒီအပြစ်ခက်ရက်စဲရေးမှဒီနောက်နိုင်ငံရေးပြည်လည်မှုအတွက်ကိုလမ်းပွင့်သွားနိုင်တဲ့အခြေအနေရှိပါတယ်အခုကြတော့အဲ့လိုဒုံတရားသူတို့မှသဘောတူညီချက်မရှိဘူးနိုင်မည်သဘောတူညီလည်းမရှိဘဲနဲ့ကြောင်မျိုးကြောင်ဆိုရပါစို့နောက်ပတ်ဆွေးနွေးကြပါလိအဲ့လိုရက်လိုက်ရတဲ့အတွက်ကြောင့်စစ်ကောင်စီဘက်နဲ့မကျေနပ်ဘူးထင်ပါတယ်အဲ့ကြောင့်သူကပြန်ပြီးတော့တိုက်ချင်တဲ့သဘောပြသတယ်လို့ယူဆပါတယ်
။ဟုတ်ကဲ့ဒါအစည်းအဝေးကိုတက်တဲ့သူတချို့တွေပြောတဲ့အထက်မှာလည်းဒီစောစောကဥကျော်စန္ဒာပြောတဲ့အချက်ပါခဲ့ပါတယ်။တစ်ဖက်နဲ့တစ်ဖက်ဟိုတောက်ဆုပ်မှုတွေကတကယ်ပြည်လည်မှုမရှိဘဲနဲ့ဟိုဒီတရုတ်ဘက်ကဖိအားကြောင့်သာယာယီအပြစ်ရက်လိုက်တဲ့ဆိုတဲ့သဘောဆိုတော့ဒီမှာတွေကအစမှကလေးကမခိုင်ဘူးဆိုတဲ့သဘောကလည်းအနည်းငယ်တော့ပေါ်လွင်နေတယ်လို့ထင်ပါတယ
်။ဟုတ်ပါတယ်
။ဆိုတော့ဒီအခုလိုမျိုးယာယီအပြစ်ရက်လိုက်တဲ့အတွက်ကြောင့်မလို့ရှမ်းပြည်မြောက်ပိုင်းမှာတော့ဒီထိတွေ့တိုက်ပွဲတွေကတော့အတန်အသင့်နည်းနည်းငြိမ်သွားတဲ့အနေအထားတွေ့ရတာပေါ့နော်ဆိုတော့ဒါပေမဲ့ဒီလိုဖြစ်တဲ့တစ်ချိန်တည်းမှာရခိုင်လိုနေရာမျိုးเนาะဒီကချင်ဘက်မှာရောတိုက်ပွဲတွေကလည်းဆက်ပြီးတော့ပြန်ဖြစ်နေတယ်ဆိုတော့ရှမ်းမြောက်မှာအပြစ်ရက်ချင်းဒီတခြားဒေသတွေမှာပို့ပြီးတော့ပြင်းထန်လာနိုင်တဲ့အလားအဝဆောင်နေပါလားရှင
်အဲ့လိုလည်းပြောလို့ရပါတယ်ရှမ်းမြောက်မှာတကယ်လို့တိုက်စရာမလိုတော့ဘူးဆိုရင်စစ်တပ်ကလည်းစစ်ကောင်စီကလည်းသူ့ရင်အားတွေကိုဟိုဘက်မှာပုံအောင်နိုင်တဲ့သဘောရှိတယ်ပေါ့လေရခိုင်တို့ကချင်တို့ဘက်မှာအဲ့လိုပဲကလည်းတစ်ဖက်တွက်နိုင်ပါတယ်နောက်တစ်ခုကလည်းပဲဒီအပြစ်ရစဲမှုစီနှစ်ဖက်သဘောတူညီမှုတကယ်အပြစ်ရတာလည်းသုံးမျိုးရှိတယ်တစ်ဖက်က unilateral ceasefire လို့တာရှိတယ် bilateral ceasefire ရှိတယ် multilateral ဘယ်ပေါင်းစုံ ceasefire ရှိတယ်အခုလောက်တာကတော့bilateral ပေါ့နော်ရှမ်းမြောက်ကမှာပဲရှမ်းမြောက်နဲ့စစ်ကောင်စီနဲ့အပြစ်တဲ့သဘောဖြစ်တယ်ဆိုကြံတဲ့ဒေသတွေအတွက်မပါဘူးသူတို့သဘောတူချက်ဆိုတော့အဲ့ဒီဒေသမှာဆက်ဖြစ်နေမှာဖြစ်ပါတယ် အဲရှမ်းမြောင်းနဲ့စစ်ကောင်စင်ရတ်တာမှာတောင်မှတစ်ဖက်ကစိတ်မရချင်ဘူးဆိုတော့ဘာလဲဒါဘာခေါ်လဲယူနီလက်ထရယ
်ဆ
ိုတော့ဖြစ်လို့ပြောမှဖြစ်ပါတယ်ဆိုတော့အဲ့လိုဖြစ်နေတာကတော့မဆန်းပါဘူးဆက်လက်ပြီးတော့ဖြစ်လို့မထင်ပါတယ်အဲ့လိုတဲ့
ဟုတ်ကဲ့ဆိုတော့ဒီယာယီအပြစ်ရက်စဲမှုဆိုတာတောင်မှဖြစ်လာဖို့အတွက်ဒါတရုတ်ကဒါ၃ချိန်မြောက်မှာမှဒီသဘောတူညီချက်ကိုရပြီးတော့ဒါယာယီပေါ့လေဖြစ်ခဲ့တယ်ဆိုတဲ့အခါကျတော့အခုတခါဒီလိုဖြစ်ပြီးတော့မှလည်းပြစ်ခတ်မှုတွေကပြန်ရှိနေတယ်ဆိုတဲ့ခါကြတော့ဒီနေရာမှာတရုတ်ရဲ့ဒီဂျာဝင်စစ်ဆတ်မှုကထိရောက်မှုမရှိဘူးဆိုတဲ့သဘောမျိုးဖြစ်မနေဘူးလား
တရုတ်ကဘယ်လောက်ထိပြစ်ခတ်ရစဲစီခြင်းတည်းဆိုတဲ့ပုံမှန်လေးမူတည်မဲ့ထင်ပါတယ်တချို့သတင်းတွေမှာပေါ့လေကျွန်တော်ကြားရတယ်သူတို့ကရှမ်းမြောက်ကတိုင်းရင်းသားမဟာမိတ်တွေကိုပဲတရုတ်ကပို့ပြီးဖိအားပေးတယ်ဆိုတဲ့သတင်းတချို့လည်းကျွန်တော်ကြားခဲ့ရတယ်တလောတုန်းကပဲအဲ့ဒါဘာကြောင့်လဲဆိုတော့ရှမ်းမြောက်မှာ NUG နဲ့now the pdf တချို့လည်းဝင်တိုက်တယ်ဆိုတော့ NUG နဲ့ PDF ကိုတရုတ်ကသိမယုံဘူးလို့လဲသုံးသပ်ကြတယ်သူက American နဲ့သိနှိစက်သလား NUG ကိုဆိုပြပြီးတော့သံပြရှိရဆိုတော့အခုတိုက်ပွဲမှာရှမ်းမြောက်တခုရဲမှုပဲနဲ့သူတို့ကပါလာတယ်ဆိုတော့အဲရှမ်းမြောက်ကတိုင်းရင်းသားမဟာမိတ်တွေကိုသူကနည်းနည်းသတိပေးဟန်ရှိတယ်သတိပေးတယ်လို့သူကသုံးသပ်ကြတာတွေ့ရပါတယ်မင်းတို့လူဆုံးနေမယ်ဆိုရင်ငါတို့မင်းတို့ပိတ်ပစ်မယ်ဘာညာလုတော့ဆိုတော့ရှမ်းမြောက်ကတော့ဒီဟာကိုတိုင်းနာမဟာမိတ်တွေကတော့လိုက်နာမယ်သူတို့မဲ့စစ်ကောင်စီကတော့သူတို့ကအတဲသွားတာပါစစ်ကောင်စီကတော့ပြောစရာရှိမှာသူတို့ကလည်းအမေရိကန်တွေနဲ့ပေါင်းပြီးတော့လှုပ်နေသဘောဖြစ်ပါတယ်ဘာညာသူတို့ဘက်ကတရုတ်ကိုနားသွင်းရတာပို့ပြီးတော့လွယ်ကူသွားမယ်အဲဒါကြောင့်စစ်ကောင်စီကလည်းကြွနေပြီးတော့ရှမ်းမြောက်ကညင်နေတာလည်းဖြစ်နိုင်ပါတယ်ဆိုတော့တကယ်တမ်းတရုတ်ကိုနှိုက်ကဘယ်လောက်ထိတတိယရောက်နှစ်ဖက်လုံးကိုပြေးလဲစေချင်တယ်လဲဆိုတာအဓိကမေးခွန်းထုတ်စရာကိစ္စဖြစ်တယ်လို့ပြောရမှာပါဒီကိစ္စမှာ
ဆိုတော့ဒီနေရာမှာအာဆီယံအနေနဲ့ရောဘာလုပ်နေရလို့ပြောလို့ရမလဲ
အာဆီယံကတော့အများကြီးဝေးမယ်ထင်ပါတယ်အာဆီယံစကားကိုတော့တိုင်းရင်းသားတွေကလည်းပဲသိတော့နားမဝင်သလိုစစ်ကောင်စီကလည်းပေါ်တင်ကြီးပယ်ချထားတဲ့သဘောဖြစ်ပါတယ်အာဒါပေမဲ့လည်းအာဆီယံကတော့နှစ်ဖက်လုံးနဲ့ဘယ်ပေါင်းစုံနဲ့ထိတွေ့ခဲ့တဲ့ဘာညာဆိုတော့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပြောခဲ့တယ်ပေါ်လီသူဥက္ကဋ္ဌလက်တုံးကအခုလည်းပဲသူတို့ထိတွေ့မှုရှိနေတယ်လို့ပြောတာပဲသို့တော်လည်းပဲသိပြီးတော့နားဝင်မှမထင်ဘူးတခုဖြစ်နေတာကအာရှနိုင်ငံနဲ့တနိုင်ငံချင်းလုပ်တဲ့ကိစ္စတွေဆိုရင်တော့သူတို့ကတနည်းနည်းနဲ့ပို့ပြီးတော့နောက်ပေါအောင်ပြောနိုင်မယ်အခြေအနေရှိတယ်လို့ယူဆပါတယ်ဒါပေမဲ့လုံးဝပြည်လဲတဲ့အစင်းတော့မဟုတ်ဘူးပေါ့လေ
အဲ့တော့အာဆီယံရဲ့ဘုံသဘောတူညီချက်၅ရဲ့မှာအတိအကျမြန်မာနိုင်ငံတွေပြစ်ခတ်တိုက်ခိုက်မှုတွေရည်ဆွဲပြီးတော့အားလုံးပါတဲ့ဟိုဒီတွေ့ဆုံဆွေးနွေးမှုတွေဖြစ်ဖို့ဆိုတော့အခုတရုတ်ကလည်းဘလိုပဲဖြစ်ဖြစ်ဒါဟိုပြစ်ခတ်မှုတွေရည်ဆွဲပြီးတော့ထိတွေ့ဖို့ဆိုတဲ့အခါကျတော့တရုတ်နဲ့အာဆီယံပူးပေါင်းပြီးတော့
ပူးပေါင်းပြီးတော့လုပ်ဆိုင်တော့အားပါအဲ့အဲ့ဟာပေါ့အဓိကဖြစ်နိုင်တာကတော့တရုတ်နဲ့အာဆီယံပူးပေါင်းပြီးတော့လုပ်နိုင်တယ်တစ်ချိန်တည်းမှာပဲတရုတ်နဲ့အမေရိကန်ကဘာကြောင့်ပူးပေါင်းမလုပ်နိုင်လဲဗမာပြည်အတွင်းမှာသူတို့တခြားကိစ္စမှသာပြိုင်နေကြတာဗမာပြည်ထဲမှာအဓိကမဟုတ်ဘူးတရုတ်ဟာမြန်မာနိုင်ငံမှာသူရဲ့အကျိုးစီးပွားအကျိုးစီးပွားရှိတယ်ဆိုတော့အမေရိကန်ကလက်ခံတယ်ကျွန်တော်အမေရိကန်ဒီပလိုမက်တွေကိုဟိုကအင်တာဗျူးလုပ်ခဲ့သူတို့လက်ခံပါတယ်တဲ့ဘာလို့လဲဆိုတော့ရှမ်းမြောက်မှာညီညာရေးဆွေးနွေးပွဲလုပ်တာကိုအမေရိကန်ဗမာဆိုင်ရာအမေရိကန်သမ္မတသွားတာတော့မှတရုတ်ကကန့်ကွက်လို့မသွားဘဲနေခဲ့ဆိုတော့သူနားလဲပါတယ်ဆိုတော့ဒီကိစ္စမှာလည်းပြည်လည်ရင်နှစ်ဖက်လုံးအကျိုးရှိအောင်မျက်မျက်တာတာ
ညှိနှိုင်းမယ်ဆိုရင်
ညှိနှိုင်းလုပ်နိုင်မယ်တောက်မယ်ထင်ပါတယ်ဒါပေမဲ့လောလောဆယ်မှာတော့ဒီအထိမတွေ့ရသေးပါဘူ
းဟုတ်ကဲ့ဆိုတော့လက်ရှိအနေအထားတွေကိုကြည့်ပဲဆွေးလို့ရှိရင်တော့ဒါနိုင်ငံရေးအရတွေးဆုံဆွေးနွေးဖို့ဆိုတာအင်မတန်ခက်တယ်ဆိုတာပေါ်လွင်နေရလို့ပြောရမယ်ထင်ပါတယ
်အခက်ဆုံးမှာပဲနိုင်ငံရေးအရပြည်လည်းမှုမရခဲ့လို့လည်းပဲဒီကိစ္စဟာဖြစ်လာတာပါနိုင်ငံရေးပြည်လည်းမှုကဟိုလွတ်လပ်ရေးအရပြည်ကလေးကမရရှိခဲ့ဘူးထင်ပါတယ်အရေးကြီးဆုံးကတော့ဒီမိုကရေစီရေးတဲ့တိုင်းရင်းသားပြဿနာပြည်လည်းဘုရားသိအရေးကြီးပါတယ်တိုင်းရင်းသားချင်းချင်းညီညွတ်ဖို့ကိစ္စဖြစ်မှသာလျှင်နိုင်ငံရေးသူတို့ဘက်ကလည်းညီညွတ်မှုရှိရမယ်အစိုးရအခုကတော့ဘုံဤမှန်ကြပါလေစစ်ကောင်စီဖြုတ်ချရေးဆိုရဲဤမှန်ကြနေတော့လောလောဆယ်တိုက်နေကြတယ်သို့တော်လည်းပဲသူတို့အထက်မှာနိုင်ငံရေးကဘလောက်ညီညွတ်မှုရှိတယ်လဲစီးရေးအရလည်းပဲသူတို့ကတော့ဒီဟာပြုတ်ဖို့လောက်ကိုတိုက်နေကြတာနိုင်ငံရေးကသဘောတူညီရတယ်လို့မကြားသေးပါဘူးတိုင်းရင်းသားအချင်းချင်းမှာညီညွတ်မှုရရင်တောင်းမှပဲဒီဘက်ကစစ်ကောင်စီရဲ့လို့မဟုတ်ဘူးစစ်ကောင်စီတက်လာပြီးရင်လည်းပဲဖြစ်နေတာ center and periphery ဘဟုအစိုးရနဲ့ပေါ့လေဒါဝန်ကြီးဒေသတွေနဲ့ဖြစ်လာတဲ့ကိစ္စကကြာလှပါပြီဒီကိစ္စကိုအဓိကအဖြစ်ဖြစ်ရှင်းရမှာဖြစ်ပါတယ်အဲ့လိုဖြစ်ရှင်းနိုင်မှသာလျှင်နိုင်ငံရေးပြည်လည်းမှုမြန်မာနိုင်ငံမှာလုံးဝရမှာဖြစ်ပါတယ
်ဆိုတော့မြန်မာနိုင်ငံအတွက်လက်ရှိမှာလည်းအခက်အခဲဆုံးကဒါနိုင်ငံရေးရအဖြစ်ရှာဖို့ပဲဆိုတော့ဒီအခုဒီစစ်တပ်အာဏာသိမ်းမှုနောက်ပိုင်းကလေးကဒီမြန်မာနိုင်ငံတော်မှာဒါအကြမ်းဖက်မှုတွေကလည်းအင်မတန်များလာပြီဆိုတော့ဒီတိုက်ပွဲတွေအဆုံးသတ်ဖို့နိုင်ငံရေးအရဆိုတော့ပြောရဲခက်ခဲလာတယ်ဆိုတော့အဖြစ်ရှာတဲ့နေရာမှာရောဘယ်လောက်အချိန်ယူရအောင်မလဲလို့ထင်လဲတိုက်ပွဲတွေရောအဆုံးသတ်ပါအောင်မလား
တိုက်ပွဲပြီးနိုင်တဲ့လမ်းကြောင်းကတော့စစ်ကောင်စီဟာအနိုင်မရနိုင်တော့ဘူးဒီနေ့နဲ့ကြာဆုံးမယ်ဆိုပြီးတော့သုံးသက်သူတွေကအများကြီးတွက်ချကြပါတယ်တွက်ဆက်ရတယ်ဒါမှလည်းတချို့ကလည်းပဲထင်တယ်လို့မြန်မာမဟုတ်ဘူးပို့ပြီးတော့ဖျော်ဖျက်ဖြစ်နိုင်တယ်ဆိုပြီးတော့အမျိုးမျိုးတွက်ဆကြပါတယ်ဘာပဲဖြစ်ဖြစ်စစ်ကောင်စီဟာမြန်မာနိုင်ငံကိုပြန်ပြီးတော့ညီစက်အောင်ထိနိုင်မယ်အလားလားမရှိတော့ဘူးလို့တော့နှစ်ဖက်လုံးကပဲပေါင်းဆောင်ယူဆကြပါတယ်အနည်းနဲ့အမြန်တော့ဖြစ်သွားမှာပဲပေါ့သူတို့လည်းပဲအဲဒီစစ်ကောင်စီတွေသူတို့နိုင်ငံရေးအရာပြည်လည်မှုရလာဖို့ကတော့မလွယ်ဘူးထင်ပါတယ်ဒီဘက်ကအစော်ပြေးတော့မှလည်းပဲလုံဝကြဆုံးသွားတော့မှဒီဘက်ကစောစောကပြောခဲ့တဲ့ပြဿနာတွေကအများကြီးညှိအောင်မှဖြစ်ပါတယ်နောက်ဒါကတော့တိုင်းရင်းသားဒေသတွေအချင်းချင်းတော့စနစ်စစ်အာဏာရှင်စနစ်ပြုတ်ကြပြီးတော့ဒီမိုကရေစီထွန်းကားရေးအခုတိုင်းရင်းသားအင်အားစုတွေကတချို့ဒေသတွေကဒီမိုကရေစီစနစ်နဲ့ပုံဖော်မဲ့သဘောချင်းတို့ဘာလို့မှဆို constitution ဘာရေးတာတွေ့ရပါတယ်ဘလောက်အကောင့်ထဲပေါ်လာမလို့တော့မသိသေးဘူးဒါပေမဲ့တချို့တိုင်းရင်းသားဒေသတွေကဝါအုပ်ချုပ်ရေးမျိုးကိုအားကြပြီးတော့တပါတီစနစ်မျိုးနဲ့အဲ့ဒါမျိုးဒီမိုကရေစီပုံစံမျိုးလုံးမဲ့အလားအလာတွေးကြတာသူတို့ဘာမှမတွေးရသေးပါဘူးသူတို့ဒေသကိုပဲအုပ်ချုပ်ရေးသူတို့ကိုယ်တိုင်ထိန်းချုပ်ရေးတာဖြစ်လာတယ်ဆိုတော့အဲ့ဒီလိုဒေသတွေမှာတော့ဒီမိုကရေစီဖြစ်နိုင်မှာမလားဆိုတော့ပြည်ထောင်စုတဝန်းလုံးပေါ့လေစင်းစင်းညီညွတ်တဲ့စနစ်နဲ့ဖြစ်လာနိုင်ဖို့ဆိုတော့အသိအလံဝေးသေးတယ်လို့ပဲထင်ပါတယ်တစ်ဆင့်ပြီးတစ်ဆင့်ချိန်ယူစူးစမ်းမှာပါအဓိကကျွန်တော်မြင်တာကတော့ဒါကျွန်တော်ကတော့သူကပညာရေးကိုပဲထင်ပါတယ် education is revolution ပါပဲကျွန်တော်အမြင်ပါတော့ဒီပြည်သူတွေလူငယ်တွေကပညာရေးအဆင့်ဒီအသိအမြင်တွေကျေဝါဖို့လိုတယ်မြန်မာနိုင်ငံမှာဦးသမိုင်းသင်္ကာရကလည်းအစားပဲဒီလူမျိုးရေးအဖြစ်မညီညွတ်စရာတွေအများကြီးရှိပါတယ်သူကပြောကြတယ်တချို့ပညာရှင်တွေပေါ့လေအာဟိုကွယ်လွန်သွားဖြစ်တဲ့ professor Joseph Silverstein ဆိုရင်ကျွန်တော်ပြောဟုတ်ပါတယ်ဒီမြန်မာနိုင်ငံရဲ့စစ်တပ်ကတိုင်းရင်းသားဒေသတွေကို occupied territory လို့မြင်ပြီးတော့အဲ့ဒီသဘောထားနေသမျှဘယ်တော့မှညီညာရေးဆိုတာဖြစ်မလာနိုင်ဘူးပြည်ထောင်စုပထမဆိုတာလည်းပဲတိုင်းရင်းသားတွေစိတ်ထဲမှာလည်းပူပြီးတော့ ethnic nationalism တိုင်းရင်းသားစိတ်ဓာတ်တွေပူအမျိုးသားစိတ်တွေကြီးထွက်လာမယ်ဒီဘက်မှာလည်းပူကြီးထွက်လာမယ်ပေါ့လေဆိုတော့ပညာရေးစနစ်ကစပြီးပြုပြင်ပြောင်းလဲရတယ်လို့ထင်ပါတယ
်ဒါကတော့အင်မတန်လည်းအရေးကြီးပါတယ်ဟိုတလျှောက်လုံးပညာရေးမှာအားနည်းလာတဲ့မျက်စိပိတ်နားပိတ်ပေါ့နော
်ဆိ
ုတော့ဒီຢာတွေကိုပြန်ပြီးတော့လုံးပြင်ပြုပြင်ပြောင်းလဲနိုင်မယ်ဆိုလို့ရှိရင်တော့အတွေ့ခေါ်ပိုင်းဆိုင်ရာတွေတိုးတက်လာမယ်ဆိုတော့အမြင်တွေလည်းကျေလာတဲ့ခါကျရင်တော့တချို့ကိစ္စရပ်တွေကဟိုအထောက်ပံ့ပြန်ဖြစ်လာမှာပေါ့လေဆိုတော့ဒီຫນွေဥတော်လန်ရေးရဲ့ရည်မှန်းချက်ဖြစ်တဲ့စစ်ကောင်စီအပိတိုင်ပြုတ်ချရေးပေါ့လေအခုဒီတိုင်းသားလက်နက်ကိုင်ဖွဲ့ရီဒီအတိုက်ခံဖွဲ့ရီအားလုံးကြိုးပမ်းနေကြတာဒီဟာဖြစ်တယ်ဆိုတော့ဒီလိုမျိုးစစ်ကောင်စီပြုတ်ချသွားပြီးတဲ့နောက်မှာရောဆစောပြောတဲ့နိုင်ငံရေးအခြေအနေတွေပြည်လဲဖို့ဆိုတာကဟိုလွယ်ကူပါမလားဘယ်လိုရောဖြစ်လာနိုင်မလဲ
ကျွန်တော်မြင်တာကတော့တိတ်မလွယ်လှဘူးဖြစ်ပါစေလို့တော့အများအန်းဆူတောင်းတယ်အများအန်းတဲ့တခုကြားလိုက်တဲ့ရင်ထဲမှာတထိတ်ချင်းနဲ့ဟာပဲလူများဖြစ်ကြပြောင်းမလားမသိဘူးဆိုတာကြားရပါတယ်ဆိုတော့ NUG ပေါ်မှာလည်းပဲအများကြီးတာဝန်ရှိပါတယ်သူဟာအဓိကဥဆောင်ပြီးတော့ဘာပဲပြောပြောနိုင်ငံရေးအဖြစ်သူကဥဆောင်ရမယ့်နေရာမှာဖြစ်နေတဲ့အခါမှာသူတို့ရဲ့တိုင်းရင်းသားတွေနဲ့ပြည်လဲမှုရရှိရလုပ်ရမယ် NLD လက်ထက်ကမပြည်လဲခဲ့တာတွေအများကြီးရှိပါတယ်ကျွန်တော်အများအန်းပြောတယ် NLD ရုံးဆောင်တချို့ကတိုင်းရင်းသားတွေတွေထွက်လာတဲ့အခါတိုင်းရင်းသားပါတီဟာမင်းတို့ဘယ်ပါတီလို့မသတ်မှတ်ဘူးငါတို့ရဲ့ NLD ဆိုတာပြည်ထောင်စုတစ်ခုလုံးမှာအလုံးပါဝင်တဲ့ပါတီတစ်ခုလည်းဖြစ်တဲ့ဘာသာဆိုတဲ့အယူဆမျိုးရှိတယ်။အဲဒီတိုင်းရင်းသားတွေမှာဝင်ပြီးတော့တိုင်းရင်းသားတွေနဲ့မဲပြိုင်တယ်။သူကအစုမနိုင်ရင်ခိုဘက်ကိုအစိုးရဖွဲ့ခွင်မှာအကြောင်းပြပြီးတော့အဲ့ဒါမျိုးတွေတိုင်းရင်းသားတွေမှာအဲ့လိုအမြင်တွေအများကြီးရှိနေတယ်ဆိုတော့အခုအဲ့ဒီနေရာမှာရောက်လာတဲ့ NUG နေနဲ့ဒီအစင်လာကိုလုံအောင်ပြောင်းလိုက်ပြီးတော့သူတို့ဟာအမြင်သစ်နဲ့စီယုံနိုင်မှတာလင်းဖြစ်မယ်လို့ထင်ပါတယ်မခင်ပြည့်ပြည
့်အဲ့ဒီအတွက်လည်းအခုတွေကပြင်ဆင်မှုတွေကတော့အခုကတည်းကအချိန်မနှောင်းဆလုပ်ရမယ်လို့လည်းထင်ပါတယ
်ဟုတ်ပါတယ်ဟုတ်ပါတယ်
ဆိုတော့ဒီတပတ်တော့ဆွေးနွေးမှုကိုဒီလောက်ပဲရနာကြရအောင်ပါကျေးဇူးပါဦးကျော်သန်းသား
ရပါတယ
်တရုတ်ဆက်ဆက်ပေးတဲ့ရှမ်းမြောက်အပြစ်ရစဲရေးအကြောင်းကိုဦးကျော်သန်းသားကိုမခင်ဖြူထွေးကမေးမြန်းပြီးတော့ဆွေးနွေးထားတဲ့အဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာရှင်အခုဆက်ပြီးတော့ generation C အစီအစဉ်ကိုအလှည့်ပေးကြပါတယ် American Dream ဆိုတာဘာပါလဲ American ရေတဲ့အရာရှိတယောက်ဖြစ်လာတဲ့မြမပြည်ပွားလီစုတိုင်းရင်းသားလူငယ်တယောက်ကမြမလူငယ်အများစုမတ်လေရှိတဲ့ American Dream ဆိုတာကိုအောင်မြင်အောင်လို့သူဘလို့စ조사ခဲ့ရတယ်လဲလူငယ်တွေအနေနဲ့ American Dream ကိုမတ်ခွင့်ရဖို့ဘာကြောင့်စ조사တင်ပါတယ်လဲဆိုတာကိုမတ်ခင်လေးကဆက်သွယ်မေးမြန်းထားပါတယ်
Hello, Jenziro တချင်ရောက်ပြီ Jenziro ရဲ့ American Dream ဆိုတာကမြန်မာနိုင်ငံမှာဒါမကဘဲနဲ့ကမ္ဘာအနှံ့မှာရှိတဲ့ Jenzi လူငယ်လေးတွေမဲ့လေးရှိတဲ့အိမ်မဲ့လေးတစ်ခုเนาะဒီတစ်ပတ်မှာတော့မြန်မာနိုင်ငံကနေပြီးတော့ရှေ့ပြောင်းနေထိုင်သူတယောက်အနေနဲ့ America ကိုရောက်လာပြီးတော့သူ့ရဲ့ American Dream ကိုအောင်မြောက်မှတ်သွားတဲ့လူငယ်လေးတယောက်နဲ့မိတ်ဆက်ပေးခြင်းနဲ့သူကလက်ရှိမှာလည်း American ရေတပ်မှာအရာရှိတယောက်အနေနဲ့တာဝန်ထမ်းဆောင်နေတဲ့လူငယ်လေးတယောက်လေးသူဘယ်လိုမျိုးကြိုးစားခဲ့လဲသူ့ရဲ့ American Dream ကိုဘယ်လိုအောင်မြောက်မှတ်သွားခဲ့လဲဆိုတာလေးတွေသူပြောပြတာကိုနားထောင်ပေးကြအောင်เนาะ
ကျွန်တော်နာမည်ယောရှုလို့ခေါ်ပါတယ်ကျွန်တော်လက်ရှိအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရေးသက်စကမ်မာလိန်သိသိရရရှိနေတဲ့တာဝန်ထမ်းဆောင်နေပါတယ်အောင်တွေ့ရဝန်တာပါတယ
်တိုင်းသားလေးယောစုကသူမြန်မာနိုင်ငံမှာနေခဲ့တော့အကြောင်းလေးကိုလည်းအခုလိုပဲပြောပြထားသေးတယ
်ကျွန်တော်မိုင်းရှုမြို့မှာဒီလိုပဲပေါ့နော်ဒီဒီမြန်မာနိုင်ငံ70ဒီလိုပဲနေမှာကြောင်းတက်ခဲ့တယ်ကျွန်တော်ဆရာအောင်တော့ကျွန်တော်ဒီ KN တက်ကြလို့ပေါ့နော်ဒီ learning KN ပင်လုံနည်းမြတ်တက်ကြလို့မှာကျွန်တော်ဒုတိယနှစ်အထိတက်ခဲ့တယ်ဒုတိယနှစ်တော့မပြီးခဲ့ပါဘူး semester first semester ပြီးခဲ့တယ
်ရွှေပြောင်းနေထိုင်သူတယောက်အနေနဲ့အမေရိကကိုရောက်ဖြစ်လာပုံလေးနဲ့ပြောပြပေးပါဦ
းမလေးရှားကျွန်တော်2012 February လမှာကျွန်တော်သွားတယ်ပေါ့နော်သွားတဲ့အကြောင်းရင်းတော့ကျွန်တော်အကိုမီတာဆွေအမှရှိဆိုတော့ကျွန်တော်အသက်ညစ်တယ်ဆိုတော့သူကဟိုမှာဒီ attach session နဲ့အော်လူရအောင်ခေါ်ရပါတော့အဲ့ချိန်မှာသူကကျွန်တော်ဒီလိုမျိုးပဲဒီ immigration နဲ့ခေါ်ရပုံစံမျိုးကျွန်တော်ခေါ်ရတာပေါ့သူတို့အားလုံးတော့ဒီ America သွားဖို့အတွက် asylum တင်ထားကြဆိုတော့ကျွန်တော် America 2005 February လမှာဒီ Oklahoma ပြည်နယ်မှာအခြေဆိုင်ရောက်ရှိပါတယ
်တက်20ကျော်အရွယ်နဲ့ America ကိုရောက်လာတဲ့အချိန်မှာသူကြုံတွေ့ရမယ့်အခက်အခဲတွေရောဘာတွေဖြစ်မလဲ
ဒီကိုကကျောင်းတက်နေတယ်အလုပ်တွေတော့လုပ်နေတယ်ဆိုတော့အစားတောက်လည်းအဆင်မပြေဘူးအဆင်မပြေဘူးသိရမလားဘမဒီမှာကျွန်တော်တို့ canning လေးတွားလိုက်နေပြသွားပြီအတုံးဆုံးလို့ချင်လားမဟုတ်ငါစားချင်လား canning တွားလို့ရဒီမှာတော့ canning တွားမှဆိုရင်လည်းအချိန်လူပြီးတွားရတယ် ပြီးတော့ဆိုတဲ့ငချင်းနေပြီးဟာလာလို့လည်းတွားလို့လည်းမရပြန်ဘူးပြီးအကြောင်းပါဆိုလဲဆရာစမပြောရလဲသိမလားဒီမှာကျတော့တို့တွေကကျတော့ဒီက culture နဲ့တို့ကစကားပြောတယ်ဒီမှာဆိုရင်တို့ကစကားတခုပြောလိုက်ပြီးဆိုရင်တို့ကလွန်ခဲ့တဲ့1980တော့ရုပ်ရှင်တကားတို့နိုင်ရှင်ပြတို့ကပြောလိုက်တယ်ဆိုရင်တခါတော့ဝါခနဲ့ကြောက်ရတယ်ဒါပေမဲ့ကျွန်တော်ဝါခနဲ့ကြောက်အောင်မရဘူး right အဲ့လိုပေါ့နော
်သူကြောင်းထပ်ဖို့စပြီးတော့ကြိုးစားတဲ့အချိန်မှာလဲအခက်အခဲတွေအများကြီးနဲ့ကြုံခဲ့ရတယ်တဲ့
အခက်အခဲရတော့ဘယ်နဲ့စပြောမလဲဆိုတော့နံပါတ်1နဲ့ကြောင်းရွေးတာပေါ့နော်ကြောင်းကလည်းတို့ကအထိုက်လျှောက်လောက်ပဲကွင်းတာပေါ့နော်နောက်ကြတော့အားလုံးကဒီဖောင်ကိစ္စတွေကစဘလိုဖြစ်မယ်ဆုံးတာအားလုံးကကိုယ့်ရဲ့ကိုယ့်ဖက်ပြန်ကြလာပါတော့ဒါလည်းတော့ပထမဆုံးကြောင်းသွားဆိုရှောက်အောင်တင်ရတာပေါ့အဲ့ဒါတော့ပထမဆုံး challenge ပဲပေါ့နော်ဒီခုကကျတော့ကိုယ်သွားချင်တဲ့ major မှာသွားခဲ့လူတွေတိတ်မရှိတာပေါ့ပထမဆုံးကျွန်တော်က engineering သွားချင်တယ်ဆိုရင်ကျွန်တော်မြန်မာတောင်းတမှာဆို engineer သွားလို့တိတ်မရှိကြအောင်အဲ့မှာပြင်လို့ဒုက္ခတစ်ခါပဲရောက်တော့ပေါ့ဘလိုသွားမှလဲဒီဇင်ပါတွေယူရမှလဲကိုယ်ကဘယ်ချိန်ဘယ်ချိန်မှာကြောင်းပြီးချင်လဲဆိုအဲ့ဒါတွေပေါ့နော်ကျောင်း advisor တွေတော့ရှိပါတယ်ပေါ့နော်ဒါပေမဲ့လည်း advisor ကိုကဆက်စားရောက်ဆို advisor ကတော့မလို့တောင်းမှလည်းဆက်မသိဘူးအဲ့မှာကျွန်တော်တခါဆက်မစားနှစ်ခုလောက်ကျွန်တော်တော်တော်ဒုက္ခရောက်လိုက်တယ်တနည်းလာပေါ့ခင်ဗျာ
American dream ကိုအောင်မြောင်မဲ့ခဲ့တဲ့လူငယ်လေးတယောက်ကသူ့ရဲ့ခံစားချက်ကိုအခုလိုပဲပြောပြထားတယ
်သူပြောမယ်ဆိုတော့ပီတီဖြစ်မိတယ်ပေါ့နော်အတူရှုံးပြောမယ်ဆိုရင်တော့ကျွန်တော်အလုပ်ကလည်းရင်ထိန်းသိမ်းကြီးအရာရှိနေတဲ့ကျွန်တော်ဒီ F18 တို့ F35 တို့ဒီအားလုံးကျွန်တော်ကဒီထိမ့်သိမ့်ရပါတော့ပြီးတော့လဲမိမိအနေနဲ့မြန်မာနိုင်ငံသားဟုတ်တယ်တတိယမှာတော့ကျွန်တော်ဒီလီစုတိုင်းသားဆိုတော့အရန်နေတယ်လေနော်ပြီးဆိုရင်အရှဆိုလဲအရန်နေတယ်အရာရှိထဲမှာဆိုရင်တော့မှအဲ့တော့ဒီလိုနေနဲ့ကိုကဒီမှာလိန်တီတင်မောပေါ်မှာဟေးမာပြားလာတဲ့လီစုတိုင်းသားတဲ့ပါဒီမှာတင်မောမောင်းနေတယ်လိန်လင်းထိမ့်သိမ့်ရလောက်တယ်ဆိုတော့ဟာလေစိတ်ကမှပီတီဖြစ်မိတာပေါ့နော်
တောင်မြင့်မြို့ကြောင့်အမေရိကကိုရွှေ့ပြောင်းနေထိုင်နေကြတဲ့လူငယ်တွေအတွက်လည်းယောရှုကအခုလိုပဲအားပေးစကားပြောထားသေးတယ်
။အမေရိကဆိုတာဒီမှာပြောတာကတော့ American Dream ပေါ့နော်။ကျွန်တော်ပြောရတာကျွန်တော်သွေးချုံနေနေရတော့ကိုလုံဆိုရင်ကိုဖြစ်တယ်ဆိုတော့ကျွန်တော်အာမခံရတယ်အမေရိကမှာတော့။အဲ့တော့ဒီကိုဒါဘာဒီမှာလမ်းစာပြောက်ပြီးတော့အမေရိကရောက်လာခဲ့တဲ့ဆိုရင်ဘယ်ကနေဖြစ်ဖြစ်ကြောင်းတက်ပါကြောင်းသွားပါတနည်းနည်းချင်းချင်းမှာတနည်းတော့ရောက်မှာပါ
ကဲဂျန်ဇီရိုရေဒီတစ်ပတ်ကတော့လူငယ်လေးတွေမဲ့လေးရှိတဲ့ American Dream ကိုဘလို့အောင်မြောင်မတ်ရမလဲဆိုတာကိုပြောပြပေးသွားတာเนาะနောက်တစ်ပတ်ဒီကြားလို့ရှိရင်လည်းဂျန်ဇီလူငယ်လေးတွေတင့်တင့်တိထိုက်တဲ့အကြောင်းအရာလေးတွေကိုဆက်ပြီးတော့တင်ဆက်ပေးသွားဖို့ရှိအောင်လို့ဂျန်ဇီအစီအစဉ်ကိုဆက်ဆက်စောင့်ကြည့်ဖို့မမေ့နဲ့เนาะတတ
မက်ခင်လေးရဲ့ generation C အစီအစဉ်မှာရှင်အခုဆက်ပြီးတော့အပတ်စဉ်အားကစားခန္ဓာကိုတင်ဆက်ပေးကြပါမယ်ဖီဘာရဲ့တနှစ်တာအကောင်းဆုံးစုပေးပွဲကိုလန်ဒန်မြို့မှာကျင်းပခဲ့ပြီးတော့2023ခုနှစ်အတွက်အကောင်းဆုံးဘောလုံးသမားဆုကို MAPC ရသွားပါတယ်။အီတလီမှာတော့ရိုမန်အသင်းကမော်ရီညိုကိုနီးပြအဖြစ်ကနေထုတ်ပယ်လိုက်ပါတယ်။ကာတာမှာကျင်းပနေတဲ့အာရှဖလားဘောလုံးပွဲမှာတော့ပထမဆုံးအမျိုးသမီးကွင်းလေဒိုင်းတူပေါ်ပေါက်လာပါတယ်။ဒီလိုမျိုးသတင်းတွေကိုစူးစီးပြီးကိုရန်နိုင်တင်ပြပေးထားပါတယ်။
မင်္ဂလာပါကျွန်တော်ရနိုင်ပါ VO ရဲ့တပတ်တွင်းအားစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ရဲ့တနစ်တာစုပေးပွဲအခမ်းအနားကိုတော့လန်ဒန်မြို့မှာတင်းလာနေကကျင်းပခဲ့ပါတယ်2023ခုနှစ်အတွက်တနစ်တာအကောင်းဆုံးဘောလုံးသမားဆုကိုတော့အာဂျင်တီးနားတိုက်စစ်မှုလီယိုနယ်မက်ဆီကရသွားခဲ့ပါတယ်မက်ဆီဟာလန်နဲ့အမ်ဘာပေတို့သုံးဦးနောက်ဆုံးစကားတင်ရွေးချယ်ခံခဲ့ရပြီးတော့အိတ်ထဲမှာမှမက်ဆီကမဲအများဆုံးရပြီးတော့ FIFA ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားဆုကိုရရှိသွားခဲ့တာဖြစ်ပါတယ်မက်ဆီအာဒီနဲ့မှထပ်ပြီးရသွားတဲ့အတွက် FIFA ရဲ့အကောင်းဆုံးဘောလုံးသမားဆုကိုဒီတစ်ချိန်နဲ့ပါဆိုရင်၈ချိန်တော့ရပြီးတော့အများဆုံးဖြစ်နဲ့ထပ်ပြီးတော့၃ချိန်တင်လိုက်တာလည်းဖြစ်ပါတယ်မျိုးသမီးဘက်မှာတော့စပိန်မျိုးသမီးအသင်းကအိုက်တာနာဘွန်မာတီကရသွားခဲ့ပါတယ်ဘွန်မာတီဟာပြီးခဲ့တဲ့2023မျိုးသမီးကမ္ဘာဖလားမှာစပိန်အသင်းကမ္ဘာဖလားရတဲ့နေရာမှာခြေစွမ်းပြပြီးတော့အဓိကကျခဲ့တာကြောင့်ဒီဆုကိုရရှိခဲ့တာဖြစ်ပါတယ်မျိုးသားဘက်ကအကောင်းဆုံးဂိုးသမားဆုကိုတော့မန်စီးတီးဂိုးသမားအက်ဒါဆန်ကရသွားခဲ့ပြီးတော့အမျိုးသမီးဘက်ကအကောင်းဆုံးဂိုးသမားဆုကိုတော့အင်္ဂလန်မျိုးသမီးအသင်းရဲ့ဂိုးသမားမယ်ရီအော့ဖ်ကရသွားခဲ့ပါတယ်မျိုးသားဘက်ကတနစ်တာအကောင်းဆုံးနီးပြဆုကိုတော့ပြီးခဲ့တဲ့ဘောလုံးရာသီမှာမန်စီးတီးအသင်းကိုဖလားသုံးလုံးရအောင်လှုပ်ပေးခဲ့တဲ့ပက်ဂေါ်ဒီယိုလာကရသွားခဲ့ပြီးတော့အမျိုးသမီးဘက်ကအကောင်းဆုံးနီးပြဆုကိုတော့ပြီးခဲ့တဲ့ကမ္ဘာဖလားမှာဒုတိယရခဲ့တဲ့အင်္ဂလန်နီးပြဆရီနာဗိုက်ပန်းကရရှိသွားခဲ့ပါတယ်ခင်ဗျာဘောလုံးပွဲမှာစပိန်စူပါဖလားဘောလုံးပွဲမှာရယ်မက်ဒရစ်အသင်းကပိုဆွဲသွားခဲ့ပါတယ်စပိန်စူပါဖလားဘောလုံးပွဲဖိုင်နယ်ကိုဆော်ဒီနိုင်ငံရယ်မြို့မှာပြီးခဲ့တဲ့တနင်္ဂနွေနေ့ကကစားခဲ့ကြတာမှာရယ်မက်ဒရစ်ကဘာစလိုနာကို4-2နဲ့အနိုင်ရပြီးတော့စူပါဖလားကိုပိုဆွဲသွားခဲ့တာပါစူပါဖလားကိုအနိုင်ရလိုက်တဲ့အပေါ်မှာရယ်နီပြအန်ချယ်လော့တီကတော့
Para nosotros es un partido una final queríamos ganar creo que hemos ganado
ကျွန်တော်တို့အတွက်ကတော့ဒီပွဲကိုနိုင်ကျင်ခဲ့ပြီးထိုက်တိုက်တန်တန်နိုင်ခဲ့တယ်လို့လည်းထင်ပါတယ်ပွဲစကတည်းကကျွန်တော်တို့ကောင်းကောင်းကစားနိုင်ခဲ့ပြီးပွဲအစမှာဘာစီလိုနာအသင်းကျွန်တော်တို့ဘက်ကိုဖိကစားဖို့လုပ်တဲ့အခွင့်အရေးကိုအတုံးချနိုင်ခဲ့ပါတယ် Vinicius ကလည်းဒီပွဲမှာအကောင်းဆုံးကစားနိုင်ခဲ့ပါတယ်ဒီပွဲနိုင်လိုက်တဲ့အတွက်ကျွန်တော်တို့ဝမ်းသာပါတယ
် Barcelona နီးပြ Xavi ကတော့ဒီပွဲရှုံးသွားတာကြောင့်ပရိသတ်တွေကိုတောင်းပန်လိုက်ပါတယ်
Es el momento de pedir perdón a la afición ya he dicho antes no hemos mostrado la cara que debe mostrar el equipo en una final
ဒီအချိန်ကပရိသတ်ကိုတောင်းပန်ရမယ့်အချိန်ပါကျွန်တော်တို့ဒီနေ့ကစားတဲ့ခြေက final ပွဲကစားတဲ့ခြေမဟုတ်တလို့အထူးသဖြင့် Real Madrid နဲ့ကစားရမယ့်ခြေမဟုတ်ပါဘူးအဲ့ဒီအတွက်ကျွန်တော်မှတာဝန်ရှိပါတယ
် Real Madrid အသင်းဟာဒီပွဲနိုင်လိုက်တဲ့အတွက်မိနစ်တုန်းက Barcelona ကို Super Flash မှာရှုံးထားတဲ့ရှုံးကျွေးကိုပြဆက်နိုင်လိုက်တယ်လို့ပြောရမှာလဲဖြစ်ပါတယ်ခင်ဗျာဒီသတင်းမှအတွင်းမှာတော့အာရှဖလားနဲ့အာဖရိကနိုင်ငံများဖလားဘောလုံးပွဲတွေကိုလည်းကစားခဲ့ကြပြီးတော့အာရှဖလားဘောလုံးပွဲကိုတော့ကာတာနိုင်ငံမှာပြီးခဲ့တဲ့တောက်ကြာနေ့ကစတင်ခဲ့ပါတယ်အဖွဲ့ပွဲစဉ်မှာတော့အိရှင်လဲဖြစ်လက်ရှိချန်ပီယံလဲဖြစ်တဲ့ကာတာကလက်ဘနွန်ကို3-0ရှိနဲ့အနိုင်ရသွားပါတယ်ဒါပြင်ဩစတြေးလျကအိန္ဒိယကို3-2ဂျပန်ကဗီယက်နမ်ကို4-2 UAE ကဟောင်ကောင်ကို3-2အီရန်ကပါလက်စတိုင်းကို4-2တောင်ကိုရီးယားကဘာရိန်းကို3-2အီရတ်ကအင်ဒိုနီးရှားကို3-2နဲ့အဖွင့်ပွဲစဉ်တွေမှာအသီးသီးအနိုင်ရသွားခဲ့ကြပါတယ်ဒီနေ့အာရှဖလားမှာထူးခြားတာကတော့ဂျပန်နိုင်ငံကယိုရှိမီယာမာရှိတာဟာအာရှဖလားအမျိုးသားဘောလုံးပွဲတွေမှာပထမဆုံးအမျိုးသမီးကွင်းလယ်တိုင်းလူကြီးဖြစ်တဲ့သမိုင်းဝင်သွားခဲ့ပါတယ်စနေနေ့ကကစားခဲ့တဲ့ဩစတြေးလျနဲ့အိန္ဒိယပွဲစဉ်မှာယိုရှိမီယာမာရှိတာဟာကွင်းလယ်တိုင်းအဖြစ်တောင်းဝန်ယူပြီးတော့ AFC အာရှဖလားဘောလုံးပွဲမှာပထမဆုံးအမျိုးသမီးကွင်းလယ်တိုင်းအဖြစ်တပိုင်းမှတ်တမ်းဝင်သွားခဲ့တာပါဒီပွဲမှာသူနဲ့တနိုင်ငံတည်းကဖြစ်တဲ့မာကိုတိုဘိုဇိုနိုနဲ့နာအမီတီရှိရိုဂီရိုကလည်းစီးကြတိုင်းနဲ့ဖြစ်နေတောင်းဝန်ယူခဲ့ကြတာပါယာမာရှိတာဟာပြီးခဲ့တဲ့2020ကာတာကမ္ဘာဖလားမှာတုန်းကလည်းအရန်တိုင်းဖြစ်နေတောင်းဝန်ယူခဲ့တာဖြစ်ပါတယ်ဒီနေ့အာရှဖလားမှာဘူဆဲဖို့ရေပန်းစားနေတဲ့အသင်းတွေကိုကြည့်ရမယ်ဆိုရင်တော့ဂျပန်အသင်းကထိပ်ဆုံးမှရှိနေပြီးတော့အိမ်နောက်မှာတော့တောင်ကိုရီးယားဩစတြေးလျဆော်ဒီ အီရန်ကာတာအသင်းတွေလည်းဘူဆွဲနိုင်ခြင်းရှိတယ်လို့အတော်များများကခန့်မှန်းနေကြပါတယ်ဒီနေ့မှာလက်ရှိချန်ပီယံကာတာအနေနဲ့အင်ရှင်ဆိုတဲ့အားသာချက်ကိုဘလောက်ထိအသုံးချပြီးနှစ်နှစ်ဆက်တိုက်ဘူဆွဲမလားဆိုတာကစိတ်ဝင်စားစရာကောင်းနေသလိုရော်နောက်ဒိုအပါအဝင်ကမ္ဘာကျော်ဘောလုံးသမားတွေအမြောက်များကိုငွေလန်းခင်းပြီးတော့ခေါ်ကစားနေတဲ့Saudi Pro League ရဲ့အကျိုးကျေးဇူးတွေကြောင့် Saudi အသင်းတွေနဲ့ဒီအာရှဖလားရမလားဆိုတာကလည်းဘောလုံးဝေဖန်သူတွေအကဲခတ်တွေအတော်များများကြားမှာစိတ်ဝင်စားနေကြပြီးတော့ဘသူပိုဆွဲမယ်ဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာနောက်ထပ်ဘောလုံးသတင်းတွေမှာတော့ Brazil အသင်းကတော့ Sao Paulo နီးပြဟောင်း Dorival Junior ကို Brazil အသင်းနီးပြဖြစ်နေ2026အကုန်ထိခန့်လိုက်တယ်ဆိုပြီးတော့ပြီးခဲ့တဲ့ခြားသမားလေးတွေကကြေညာလိုက်ပါတယ်ဒီပြတဲ့ Dorival Junior ကတော့ Brazil အသင်းအနေနဲ့နေမမပါပဲကစားတတ်ဖို့လိုတယ်လို့လည်းပြောလိုက်ပါတယ်။ Italy ဘက်မှာတော့ Serie A က Roma အသင်းက Jose Mourinho ကိုနီးပြရာထူးကနေထုတ်ပယ်လိုက်တယ်လို့အင်္ဂါနေ့မှာကြေညာလိုက်ပါတယ်။ Roma အသင်းဟာဒီဘောလုံးရာသီမှာ Italy Serie A မှာခြေစွမ်းမပြနိုင်ပဲရုန်းကန်နေရပြီးတော့တနင်္ဂနွေနေ့ကကစားခဲ့တဲ့ပွဲမှာလည်း AC Milan အသင်းကို3-2နဲ့ရှုံးပြီးတော့အဆင့်9မှာရောက်နေတာကြောင့် Mourinho နဲ့နီးပြအဖွဲ့နဲ့လမ်းခွဲဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့အတည်ပြုပါတယ်။မော်ရီညိုဟာ2021မှာရိုမာနီးပြဖြစ်လာခဲ့ပြီးတော့2022မှာတော့ Europa Conference League ကိုရိုမာအသင်းနဲ့အတူရရှိခဲ့ပါတယ်။အခြားဘောလုံးသမားအပြောင်းအရွှေ့သတင်းတွေမှာတော့ Tottenham က Germany တိုက်စစ်မှု Timo Werner ကိုဒီဘောလုံးရာသီအကုန်ထိအငှားစာချုပ်နဲ့ခေါ်လိုက်ပြီးတော့ Bayern Munich အသင်းကတော့ England နဲ့ Spurs နောက်တန်းလူ Eric Dier ကို Euro 3000ကျွဲနဲ့ခေါ်လိုက်ပါတယ်ခင်ဗျာ။တင်နစ်ဂျိုင်းဝဲရဲ့ပတ်မှာတော့ Australian Open တင်နစ်ဂျိုင်းဝဲကိုတနင်္ဂနွေနေ့ကစတင်လိုက်ပါပြီ။ဆင်လာအပြည့်တော့အမြဲလိုလိုတနင်္လာနေ့မှာစတင်ကျင်းပလေရှိပေမဲ့ဒီနေ့မှာတော့ဒူးဒူးကြကြတရက်စောပြီးတော့တနင်္ဂနွေနေ့မှာစတင်ခဲ့တာဖြစ်ပါတယ်။တနင်္ဂနွေနေ့ကပွဲတွေမှာတော့ Djokovic က Croatia ကအသက်18နှစ်အရွယ် Primož ကို6-0 6-0 6-3 6-4 နဲ့အနိုင်ရခဲ့ပါတယ်။ဒါမဲ့လည်းသူ့အနေနဲ့၄နာရီနဲ့1မိနစ်ကြာရိုက်ပြီးမှနိုင်ခဲ့တာကြောင့်ဒါဟာသူကစားခဲ့တဲ့ Grand Slam တက်တန်းတစ်လျှောက်ပထမအဆင့်ပွဲစဉ်မှာအကြဆုံးပွဲဖြစ်ခဲ့ပြီးတော့ Primož နဲ့ကစားရတာဟာမန်ထဲမှာသူ့ဘာသူကြည့်ပြီးပြန်ကစားနေရတယ်လို့ပဲဆိုပြီးတော့လဲ Primož ကိုချီးကျူးလိုက်ပါတယ်ပထမအဆင့်ပွဲတွေမှာနာမည်ကြီးတွေတက်က Medvedev, Sinner, Tsitsipas, Rublev, Sabalenka, Kokkinen အစားရှိတဲ့ကစားသမားတွေအနိုင်ရခဲ့တယ်လို့ Andy Murray, Dominic Thiem, Naomi Osaka နဲ့မနစ်က Wimbledon Champion Margaret Van Roo Sober တို့ရှုံးပြီးတော့ပြိုင်ပွဲကနေထွက်လာရပြီဖြစ်ပါတယ်ဒီနေ့မှာအမျိုးသားအဖွဲ့မှဘူဆွဲဖို့ရေပန်းအစားဆုံးကတော့လက်ရှိချန်ပီယံဂျိုကိုဗစ်ဖြစ်ပြီးတော့အိမ်နောက်မှာတော့လူငယ်တွေကဝင်းဘလ်ဒန်ချန်ပီယံကာလော့စ်အော့ဂရက်စ်နဲ့ယန်နစ်ဆင်နာတို့လည်းဘူဆွဲနိုင်တယ်ဆိုပြီးတော့ခမန်းနေကြပါတယ
်။ He's going to be tough to beat. I think Yannick Sinner he's a serious chance.
ဂျိုကိုဗစ်ကိုနိုင်မှုခက်ပါတယ်။ဒါပေမဲ့ဒီနေ့မှာတော့ရန်နစ်ဆင်နာအနေနဲ့ရနိုင်တဲ့ခွင့်လန်းကောင်းရှိတယ်လို့ကာလော့စ်အော့ဂရက်စ်ကလည်းကြောက်ဖို့ကောင်းလောက်ကောင်းပါလိမ့်မယ်။
ဒီနေ့ Australian Open ကတော့အမျိုးသားဘက်မှနဒေါလ်မပါနိုင်တာကြောင့်1999ခုနှစ်နောက်ပိုင်း Federer ရောနဒေါလ်တို့နှစ်ယောက်စလုံးမပါဝင်နိုင်တဲ့ဒီပထမဆုံး Australian Open ပြိုင်ပွဲလေးဖြစ်ပါတယ်ခင်ဗျာ
။ကိုရန်နိုင်ပြပြပေးခဲ့တဲ့အပတ်စဉ်အားကစားကဏ္ဍပါရှင်။ဒီသတင်းပတ်ရဲ့ဗုဒ္ဓဖူးညအပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့တက်လောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့ဗုဒ္ဓဖူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင်။
ဂါဇာရှိဟာမက်စ်တွေးကြရဖန်ဆီးထားတဲ့တရားခံတွေအတွက်စေဝါတွေကိုပြင်သစ်တဲ့ကာတာတို့ကြားဇာဝင်ဆစ်ဆက်ပေးမှုနဲ့ဒီနေ့မှလွှဲပြောင်းပေးဖို့ရှိနေပါတယ်။အပြင်းထန်ဖြားနာနေတဲ့တရားခံ45ဦးအတွက်စေဝါတွေကိုပြည်ပြည်ဆိုင်ရာကြက်ချင်တွေအကူအညီနဲ့ပေးပို့သွားမယ်လို့ပြင်သစ်ဘက်ကပြောပါတယ်။ဒီလွှဲပြောင်းရေးသဘောတူညီချက်မှာဂါဇာကမ်းမြောင်မှာရှိတဲ့ပါလက်စတိုင်းအရက်သားတွေအတွက်စေဝါနဲ့အခြားလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေလည်းပါဝင်တယ်လို့ကာတာဘက်ကပြောပါတယ်။ယူဂန္ဒါနိုင်ငံမှာကျင်းပမဲ့ဗမ်မလိုက်လှုပ်ရှားမှုအဖွဲ့ NAM အစည်းအဝေးမှာဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးဟာဆန်မာမုတ်ကမြန်မာနိုင်ငံသားရဲ့ဝန်ကြီးနဲ့တွေ့ဆုံသွားဖို့ရှိတယ်လို့ပြောပါရယ်အစည်းအဝေးကိုတက်ပါမယ်အဲ့ဒီအစည်းအဝေးမှာမြန်မာနိုင်ငံသားရဲ့ဝန်ကြီးနဲ့တွေ့ဖို့ရှိပါတယ်လို့ Telegram မြို့လေးစိတ်မှာသတင်းတော်တွေနဲ့တွေ့ဆုံစင်မှာပြောသားခဲ့တာပါဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာ 1.4 သန်းကိုနေရက်ပြန်ပို့ရေးအစီအစဉ်အတွက်သတင်းတော်တွေကမေးမြန်းရမှာလဲမြန်မာနိုင်ငံနဲ့တန်တမန်ဆက်ဆံရေးတိုးတက်လာတဲ့အတွက်ဖြည့်ရှင်းနိုင်မယ်လို့ယုံကြည်ကြောင်းပြောသားပါရယ်ရှင်
ဗုဒ္ဓဖူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒ ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Citric Franklin နဲ့ Robert Bass ဖြစ်ပါတယ်။ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြင့်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOA မြန်မာပိုင်းရဲ့ဗိုလ်တပူးညထုတ်လွှင့်ချက်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ VOA ရဲ့သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းပါဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်။
This program has